Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဧပြီလ19ရက်ဗိုလ်ရုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပါဒီကနေ့ညနောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ဒေါံစန်းစုကြည်ပေါ်စစ်ကောင်စီချမှတ်ထားတဲ့အမှုခုနှစ်မှုပြင်ဆင်ချက်တွေကိုဒီလအကုန်အပြစ်သက်ချမှတ်မယ်လို့တရားရုံးကဆုတ်ပြလိုက်ပါတယ်။ဆူဒန်နိုင်ငံမှာအပြစ်ကရစရေးကြေညာထားပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။တောင်ကိုရီးယားသမ္မတကယူကရိန်းကိုလက်နက်ခရမ်းတွေပေးတော့မယ့်သဘောမျိုးပြောဆိုနေပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရဲ့
โอเคပါကိုကမောင်စုံမေးအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းကံဘလူပစီကြီးရွာတဲ့စစ်ကောင်စီအား200ကျော်နဲ့နေမြေဝင်ရှင်းခဲ့တာမှာဒေသခံတူက
နေ့ကကျွန်တော်ပြောတဲ့သဘဲနှစ်ခုကိုသူတို့ကျွဲက3စီးနဲ့ကားလေး3စီးနဲ့လာပြီးတော့ခြားသွားတာဗျပြီးမှညပိုင်းကို9နာရီလောက်ထင်တယ်ဒီမှပူလာတာ
ဒီစကိုင်းတိုင်းမှာပဲကလေးမြို့တောင်ပိုင်းကစစ်ရှောင်းတွေတော့စနေခါနဲ့အမိုးကအရေးပေါ်လိုအပ်နေပါတယ်။နောက်ဒီစကိုင်းမှာပဲပြပရောက်စကိုင်းဒေသခံတွေရဲ့မိသားစုဝင်တချို့ဖမ်းဆီးစစ်ဆေးခံရပါတယ်။အခုလိုသတင်းတော်တွေပြီးမှာတော့ဗိုလ်လူညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတားရဲ့ editor နဲ့စနေကန်နောက်လူနဲ့ကျမ်းမာရေးနဲ့အားကစားခဏတွေကိုဆက်နှาศင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုက္ကမောင်စိုးမင်းနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျ။
ဆူဒန်နိုင်ငံမှာ24နာရီကြာအပြစ်ခတ်ရစရေးကိုလှစ်လူရှုပြီးနှစ်ဖက်လက်နက်ကင်တပ်တွေအကြားခါတွန်မြို့တော်ကလမ်းမတွေပေါ်မှာဗုဒ္ဓဦးနေကတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ခါတွန်မြို့လယ်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံတကာလေဆိပ်တဝိုက်မှာနှစ်ဖက်လက်နက်ကင်အုပ်စုတွေရဲ့တိုက်ခိုက်မှုတွေကြောင့်တနတ်တန်တွေကြီးမားတဲ့ပေါက်ကွဲတန်တွေပေါ်ထွက်လာပြီးလမ်းတွေပေါ်မှာတော့လူတွေကင်းမဲ့နေပါတယ်။လေရကြလက်နက်ကင်ပြိပခအဆုံးတတ်ဖို့အတွက်ကုလသမဂ္ဂနဲ့အာဖရိကခေါင်းဆောင်တွေရဲ့ဖိအားနဲ့မနေ့အင်ကာနေကစတင်ပြီး24နာရီကြာအပြစ်ခတ်ရစရေးကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေကသဘောတူညီကြောင်းကြေညာထားပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။ဆူဒန်နိုင်ငံမှာအာနာသိန်းစစ်ခေါင်းဆောင်ဗိုလ်ချုပ်အဗ်ဒယ်ဖက်တာအယ်ဘာဟန်ကိုတစ်ဆာခံတဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်ကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF အကြတိုက်ပွဲတွေဖြစ်ပွားနေတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကလည်းနှစ်ဖက်ခေါင်းဆောင်တွေကိုဖုံးပြပြီးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးရေးအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းအနေနဲ့အပြစ်ကရက်စဲကြဖို့တိုက်တွန်းထားပါတယ်အာဖရိကနိုင်ငံများသမဂ္ဂနဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်တို့ကလည်းဆူဒန်နိုင်ငံမှာအပြစ်ကရက်စဲကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းအော်ဒီဆာဒေသမှာတော့ရုရှားရဲ့ညဘက်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။ရုရှားဒရုန်းတွေရဲ့တိုက်ခိုက်မှုကြောင့်အခြေခံစောင့်ဝင်တစ်ခုမီးလောင်ခဲ့ပေမဲ့လူသေးချေထိခိုက်မှုတော့မရှိဘူးလို့လည်းယူကရိန်းစစ်တပ်ရဲ့ဒေသခံတမူယူရီခရက်ကပြောပါတယ်။ယူကရိန်းပေါ်တိုက်ခိုက်မှုတွေမှာရုရှားကဒရုန်းယာဉ်တွေကိုအကြီးအကျယ်အသုံးပြုလာရမှာမကြာခဏဆိုသလိုအခြေခံစောင့်ဝင်တွေကိုပြင်းထန်တိုက်ခိုက်နေတာပါ။တချိန်တည်းမှာပဲမြောက်အတလန္တိတ်စာချုပ်ဖွဲ့ NATO အဖွဲ့ဝင်မဲ့ဆွီဒင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကအားပေးလိုက်ပါတယ်။ NATO အဖွဲ့ဝင်မြန်မာစံတန်ဖြစ်ခွင့်ရဖို့နဲ့လုပ်ငန်းတွေပြည့်ပြတ်သွားအောင်ဆောင်ရွက်သွားဖို့မျှော်လင့်ထားကြောင်းလဲဆွီဒင်နိုင်ငံမက်စကိုရေတပ်စခန်းကိုဒီနေ့တွားရောက်ခဲ့တဲ့ဝန်ကြီးအော့စတင်ကပြောခဲ့ပါတယ်။ဒါအပြင်ဆွီဒင်တပ်ဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုဟာ NATO အဖွဲ့ရဲ့တံပိုးတွေနဲ့ကြိုးပမ်းမှုတွေမြင့်တက်လာနိုင်တယ်လို့ဆွီဒင်စစ်တပ်ဟာလည်းတကယ့်ကိုကြွန့်ကျင်မှုအပြည့်ရှိပြီးမကြသေးခင်နှစ်တွေကစလို့ခင်မီအောင်ရင်းနှီးမြှုပ်နှံခဲ့တဲ့စစ်တပ်ဖြစ်တယ်လို့လည်းဝင်းကြီးအော့စတင်ကပြောခဲ့ပါတယ်ခင်ဗျာ
ရုရှားတပ်တွေကယူကရိန်းမှာအရသားတွေအပေါ်ကြဲကြဲပြန့်ပြန့်တိုက်ခိုက်လာရင်ယူကရိန်းပေါ်လူသားချင်းစာနာမှုအကူအညီတွေနဲ့စီးပွားရေးအထောက်ပံ့တွေပေးနေတာတင်သားမကတခြားအကူအညီတွေကိုလည်းတိုးချက်ပြီးပေးကောင်းပေးမယ်လို့တောင်ကိုရီးယားသမ္မတယွန်းဆုပ်ယိုကအင်ကာနေကပြောလိုက်ပါတယ်ဒါဟာဆိုရင်အရင်ကယူကရိန်းပေါ်လက်နက်ခရမ်းတွေထောက်ပံ့ဖို့ညှင်းဆန်ခဲ့တဲ့ရည်တည်ချက်ကိုပြောင်းလဲဖို့ပထမအဦးဆုံးအချက်ပြလိုက်တာလည်းဖြစ်ပါတယ်။1950-53အထိဖြစ်ပွားခဲ့တဲ့ကိုရီးယားကျွန်းဆွယ်စစ်ပွဲအတွင်းကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်ကိုရီးယားဘက်ကနေကူညီခဲ့တယ်လို့မျိုး မိမိတို့အစိုးရအနေနဲ့လဲယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ကာကွယ်ရေးကိုဘယ်လိုကူညီရမလဲဆိုတာကိုနီးလန်းရှာနေပါတယ်လို့ရိုက်တာသတင်းဌာနနဲ့မေးမြန်းကမ်းမှာတောင်ကိုရီးယားသမ္မတကပြောလိုက်တာပါအမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်မှာတွားရောက်မဲ့တောင်ကိုရီးယားသမ္မတရဲ့ပြောဆိုချက်ဟာယူကရိန်းကိုလက်နက်တွေထောက်ပံ့ဖို့စံတရှိလာတဲ့အကြောင်းပထမဦးဆုံးအကြိမ်ပြောဆိုလာတဲ့သဘောဖြစ်ပါတယ်အနောက်နိုင်ငံတွေကလည်းတောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးဖို့အရင်ကတည်းကတိုင်ဖိအားပေးနေကြပါတယ်ခင်ဗျာ
။ဂျွန်ဆန်စုကြည်အနေနဲ့အမှုတချို့အမိန့်ပေါ်ပြင်ဆင်မှုတက်တာကိုမကြခင်အပိသက်တရားဝင်ဘက်ကဆုံးဖြတ်ဖို့ရှိနေပါတယ်။ဂျွန်ဆန်စုကြည်ကိုစစ်ကောင်စီကချမှတ်ထားတဲ့အမှု9မှုနဲ့ပတ်သက်တဲ့အမိန့်တွေအတွက်ပြင်ဆင်မှုတက်လာတဲ့ပေါ်လာမယ့်ဧပြီလကုန်ပိုင်းလောက်မှာအပိသက်အမိန့်ချသွားမယ်လို့တရားဝင်ဘက်ကဆုံးဖြတ်လိုက်တာပါ။ဒီနေ့ AP 19ရက်နေ့မှာနေပြည်တော်တရားလွှတ်တော်ချုပ်မှအမှု9မှုနဲ့ပတ်သက်တဲ့ပြင်ဆင်မှုတက်တာကိုကြားနာစစ်ဆေးအပြီးမှာပလက်တာမလုပ်ဘဲတင်ပြချက်ကိုလက်ခံပြီးအမိန့်ချဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။တင်ပြထားတဲ့အမှုတွေကတော့ရဟတ်ရင်၅ရက်ဝယ်ယူမှုနဲ့ပတ်သက်တဲ့အမှု၅မှုနိုင်ငံတော်လျှို့ဝှက်အပ်နဲ့ရွေးကောက်ပွဲဆိုင်ရာပုံမှန်130နဲ့ဆက်ဆိုထားတဲ့အမှု1မှုစုစုပေါင်း9မှုပဲဖြစ်ပါတယ်။ဒီမှုတွေရဲ့ပြင်ဆင်ချက်ကိုတရားဝန်ဘက်ကလက်ခံမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်အနေနဲ့အမှုတွေကနေခွဲလုံးချွတ်လွတ်မြောက်မှာဖြစ်ပြီးတရားဥပဒေကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းဒေါ်ဆန်းစုကြည်အနေနဲ့ချမှတ်ထားတဲ့ပြစ်ဒဏ်ကိုဆက်လက်ကြားခံရမှာဖြစ်ပါတယ်။နေပြည်တော်အချုပ်ထံမှရှိနေတဲ့ဒေါ်ဆန်းစုကြည်ထံကိုတကြံပြည့်ရရှိပြီးမနေ့ AP 18ရက်နေ့ကရိခါပိုးခွင့်ရခဲ့တယ်လို့လည်းနှိစက်သူတွေကပြောပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်။ VOA American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ယောက်ကိုရီးယားမှာပထမဆုံးတိဆောက်ပြည်စည်းသွားတဲ့စစ်ပက်ဆိုင်ရာထောက်လိုင်းရေးဂျူရူကိုလွတ်တွင်ဖို့စီစဉ်ထားကြောင်းယောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA သတင်းမှာဒီကနေ့ဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တင်မဲ့နေ့ကိုတော့မပြောပါဘူး။ယောက်ကိုရီးယားအနေနဲ့အရင်ကဒုံးကျည်စမ်းသပ်မှုတွေပြုလုပ်ခဲ့ပြီးအာကာသအထက်ကိုဂျူရူလွတ်တင်နိုင်ကြောင်းပြသခဲ့ပေမဲ့လည်းသူတို့မှာတကယ်တမ်းပုံပြတ်သားအောင်ရိုက်နိုင်တဲ့ကင်မီကင်မရာရှိနိုင်ပါမလားဆိုပြီးတော့ကျွမ်းကျင်သူတွေကမေးခွန်းထုတ်နေပါတယ်။နိုင်ငံရဲ့အာကာသအေဂျင်စီကိုအင်ကာနီကတွားရောက်ခဲ့စဉ်အတွင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိပ်ဖူးတည်ဆောင်နိုင်တဲ့ဒုံးကျည်တွေကိုထိထိရောက်ရောက်အသုံးပြုနိုင်ရေးအတွက်စစ်ဘက်ဆိုင်ရာထောက်လှမ်းရေးဂျူတူဟာအရေးကြီးကြောင်းပြောဆိုသွားပါတယ်။စစ်ဘက်ဆိုင်ရာထောက်လှမ်းရေးဂျူတူအမှတ်တေကိုတင်ဆောက်ပြီးအာကာသတဲကိုလွတ်တည်ရေးအရှိန်မြင့်လှုပ်ဆောင်ဖို့ကင်ကပြောဆိုကြောင်းနဲ့ထောက်လှမ်းရေးသတင်းတွေစုဆောင်းနိုင်ဖို့ဂျူတူတွေအများအပြားလွတ်တင်ရမယ်လို့လည်းအမိန့်ပေးထားပါတယ်ခင်ဗျာ
။တရုတ်အနေနဲ့လည်းအသံထက်စတိုးမြန်အမြင့်ပြန်နိုင်တဲ့အဝေးထင်းထောက်လှမ်းရေးဒရုန်းတွေကိုမကြခင်သုံးနိုင်တော့မယ်လို့သတင်းပေါက်ထွက်လာပါတယ်။အနည်းဆုံးအတန်ထက်3ဆလောက်မြန်ပြီးအမြင့်ကနေပြန်တိုင်နိုင်မဲ့ထောက်လိုင်းသုံးဝေးထိန်ဒရုန်းရင်တွေကိုမကြခင်မှာတရုတ်နိုင်ငံကအသုံးချနိုင်မဲ့ဆင့်ကိုရောက်နေပြီလို့ပြင်ပကိုပေါက်ကြားခဲ့တဲ့ American စစ်တပ်ရဲ့လေလာစမ်းစစ်ချက်မှာခန့်မှန်းထားတာပါ American ထောက်လိုင်းဌာနတစ်ခုဖြစ်တဲ့ NGA ရဲ့လျှို့ဝှက်မှတ်တမ်းကိုကိုးကားပြီးအင်ကာနီကပဲ Washington Post သတင်းစာကြီးကအခုလိုဖော်ပြလိုက်တာပါတရုတ်နိုင်ငံအရှေ့ပိုင်းရှန်ဟိုင်းမြို့ကနေကုန်းတွေပိုင်းမိုင်350လောက်ကွာမှာရှိတဲ့လေလာစမ်းတစ်ခုမှာWZ-8 အမျိုးအစား rocket ပဲထိန်းတဲ့ထောက်လိုင်း drone ရဲ့နှစ်စီးကို August 2ရက်နေ့မှာကောင်းကင်ဂျူတူကရိုက်ယူထားတဲ့ဓာတ်ပုံတွေကိုလည်းလျှို့ဝှက်စဉ်စားအခရင်ခံစားမှာဖော်ပြထားပါတယ်။တရုတ်စစ်တပ်ဟာဒီ latest scan မှာပထမဆုံးမောင်းသူမဲ့ drone တပ်ဖွဲ့ကိုဖွဲ့စည်းခဲ့တာသိကြတဲ့လောက်ရှိတယ်လို့လည်းအစိုးရခံစားကသုံးသပ်ထားပါတယ်။ drone တပ်ဖွဲ့တွေကတော့ထိုင်ဝမ်ကျွန်းကိုပိုင်ဆိုင်ကြောင်းပြသရမှာအဓိကတာဝန်နေတဲ့တရုတ်စစ်တပ်ရဲ့အရှေ့ပိုင်းကုတ်ကဲဌာနကကြီးကြပ်နေတယ်လို့လည်းဆိုပါတယ်ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကရောတရုတ်ဆွေရကပါမှတ်ချက်ပေးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်မှာမနေ့အင်္ဂါနေ့တုန်းကဆေးရုံတရုတ်မီးလောင်ခဲ့ပြီးသေဆုံးသူ29ဦးကျော်နဲ့စိုးရင်ရသူ3ဦးအပါအဝင်ဒဏ်ရာရရှိသူ39ဦးအထိရှိကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်သေဆုံးသူတွေထဲမှာဆေးရုံတင်ထားတဲ့လူနာတွေအပြင်လူနာပြုကျမ်းမာရေးဝန်ထမ်းနဲ့လူနာဆောင်မိသားစုဝင်တယောက်လည်းပါဝင်တယ်လို့ပြောပါတယ်ပုဂ္ဂလိကဆေးရုံချွန်ဖမ်းမှာမီးလောင်မှုဖြစ်ပွားခဲ့ပြီး လူဒါဇင်နဲ့ချီပေးလို့ရတိန့်ဆောင်မှုသတိပေးထားပါတယ်။အဲ့ဒီအထက်မှာပိတ်မိနေသူတချို့ကတော့အဲ့ရာတွေကိုကျိုးလို့ချီနှောင်ပြီးတော့ပြတင်းပေါက်ကနေထွက်ပြေးနိုင်ခဲ့ပါတယ်။အဲ့ဒီမိလာမှုနဲ့ပတ်သက်ပြီးစေယုံညွန်ကြားရေးမှုနဲ့လူနာဆောင်ကိုပြုပြင်နေတဲ့စောက်လုံရေးအဖွဲ့ဝင်တာဝန်ခံတို့အပါအဝင်လူပေါင်း12ဦးကိုဖမ်းဆီးထားကြောင်းဘေကျင်းမြို့တော်ပြည်သူ့လုံခြုံရေးဘူရိုကအရာရှိတဦးကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ဘိုးဘန်ကနေနောက်ထပ်အတိုးနှုန်းတက်လာနိုင်တဲ့ဆိုတဲ့ခံမှန်းချက်တွေကြောင်းအာရှဈေးကွက်မှာဒီနေ့ကျင်းနီဈေးတွေပြန်ချသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိန်းဂဏန်းတွေအရလုပ်ငန်းတွေပြန်အားကောင်းလာနိုင်တဲ့ဆိုတဲ့ခံမှန်းချက်နဲ့ဝါရရဲမှာနန်ကျိုးဖြစ်ထဲတဲ့ချင်းနီတတုဆေးတွေကမနေ့ကအနေငယ်တက်ခဲ့တာပါမြန်မာနိုင်ငံဘက်ကတန်ဖြူကုန်ကျန်းတင်ပို့ထားတာတွေရော့သွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်စောတော်ပိုင်းချက်တွေကဈေးတက်နေခဲ့တာတွေလည်းအခုတော့ပြောင်းရင်သွားပြီလို့နိုင်ငံတကာကုန်သွယ်စည်းရင်းတွေမှာ Writer သတင်းဌာနကဖော်ပြထားပါတယ်မြန်မာနိုင်ငံဘက်ရှိ UWS ဝါပြည်သွေးစည်းညညရေးအဖွဲ့ကသူထိန်းချုပ်ထားတဲ့နေမြေတွေအတင်းဒီတံပြူထုတ်လုပ်မှုတွေကိုလာမယ့်ဩဂတ်လမှာရပ်ဆိုင်မယ်လို့တနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်ကမ္ဘာတံပြူဈေးကွက်ကိုရိုက်ခတ်လာခဲ့ပါတယ်။လန်ဒန်ဈေးကွက်မှာတနင်္လာနေ့ကတံပြူဈေးဖေဖော်ဝါရီလနှောင်းပိုင်းကစအမြင့်ဆုံးဖြစ် 9,200 ယန်လို့ကျော်တက်ခဲ့ပြီးတန်ငွေဒေါ်လာ 28,000 ကျော်ထိဈေးပေါက်ခဲ့ပါတယ်ခင်ဗျာ VOA America တရဲ့ AP19 ရဲ့ဗိုလ်ရုညထိထိုင်အောင်သတင်းတွေကိုကိုခမောင်စိုးမင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုသတင်းတွေပြီမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့စကိုင်းတိုင်းပစီကြီးရွာတဲ့စစ်ကောင်စီအင်အား200ကျော်နဲ့ဝင်ရောက်နေနေရှင်းလင်းလုပ်ခဲ့တာပါစကိုင်းတိုင်းကံမလူမျိုးနဲ့အတွင်ပစီကြီးကျွာကိုဒီနေ့ညနေ2:00ခွဲလောက်ဝင်းကျင်မှာစစ်ကောင်စီတပ်အင်အား200ကျော်လောက်နဲ့ကြေးရွာအတွင်းကိုဝင်ပြီးနေပြည်တော်ရှင်းလင်းလုပ်နေကြတယ်လို့ဒေသကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ပစီကြီးကြေးရွာကိုစစ်ကောင်စီက AP 17ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်နေ့စဉ်ဒီပါလေရင်တွေပြန်ဝဲစောင့်ကြည့်တာမျိုးတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဒီအကျိုးဆက်ဘယ်လိုရှိပါလဲ။ပြပို့ထားတဲ့သတင်းကိုအခြေခံပြီးဘက်ခင်ပြည်တွင်ပြပြပေးပါအောင်ခင်ဗျာ
။ April 17ရက်နေ့ကပစီကြီးကြေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူပေါင်း190ကျော်တိစုံခဲ့ကြတာပါ။စစ်ကောင်စီတပ်တွေဟာလေကြောင်းကနေတိုက်ခိုက်မှုပြီးနောက်ရက်တွေမှာလည်းလေကြောင်းကနေပဲထပ်မံစောင့်ကြည့်ရာပစ်ခတ်တာတချို့လည်းရှိခဲ့ပါတယ်။ပစီကြီးကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီစစ်ကြောင်းကအင်အား40ဝန်းကျင်စီနဲ့စစ်ကြောင်းတွေခွဲပြီးကင်းဘုံဝင်စောင့်ကြည့်နေကြတာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကနေ့ဧပြီလ19ရက်နေ့လည်း2:00ခွဲဝန်းကျင်လောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေဟာအင်အား200ကျော်နဲ့စစ်ကြောင်း2ကြောင်းခွဲပြီးပစီကြီးရွာကိုဝင်ရောက်လာခဲ့တယ်လို့အလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလကြီးကဗီဒီယိုကိုအခုလိုပြောပါတယ
်။နေ့ကကျွန်တော်ပြောတဲ့သဘဲနှစ်ခုကိုသူတို့ဇွဲကား၃စီးနဲ့ကားလေးတစ်စီးနဲ့လာပြီးတော့ခြားသွားတာဗျ။ပြီးမှညပိုင်းကို9:00လောက်ထင်တယ်သူတို့ကူးလာတာကူးပြီးမှမလဲမှညအိတ်တာဗျ။မနက်က9:00ဝဲလောက်သူတို့ထွက်ခဲ့တာအခုပစီကြီးရွာကိုဝင်သွားပြီဗျ။9:20လောက်ကမှဝင်သွားတာဗျ။အဲနှစ်ကြောင်းခွဲဝင်လာမှရေဟွာတောင်ဘက်ကအင်အား100ကျော်လောက်ပေါ့နော်မြောက်ဘက်ကလည်းအင်အား100ကျော်လောက်နဲ့အဲစုစုပေါင်းအင်အား200ကျော်နဲ့ထိုးလာတာကြာအခုလောဆိုတော့မှွေနောက်နေတော့မှရှိသေးရဲ့ကြာရှင်ရတော့ဘာမှတော့မသိရသေးဘူ
းစစ်ကောက်စီတက်ဖွဲ့တွေဟာပစိကြီးကျေးရွာကိုလေကြောင်းကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးတဲ့နောက်နေ့စဉ်ဆိုသလိုလေကြောင်းကနေစောက်ကြည့်တာကျေးရွာအနီးအနားမှာခင်းမုံတွေဝစ်ပြီးစောက်ကြည့်တာမျိုးတွေလုပ်နေခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်လက်ရှိမှာပစိကြီးကျေးရွာရဲ့အနေအထားနဲ့ပတ်သက်လို့ကိုဗလာကြီးကအခုလိုပြောပြပါတယ
်19ရက်နေ့ကြီးကိုသူတို့ဝဲတော့မဲမှာရမနေ့က17ရက်နေ့တရက်ပဲမဝဲတာပါနော်အဲမနေ့ကတရက်ပဲမဝဲတာဗျညနေရက်တရက်တော့ဝဲတယ်အဲသူတို့ကတော့လက်ရှိလည်းနေရာယူထားစဲနေမှာပါအခုဒီလိုစစ်ကြောင်းထိုးဖို့ဟိုကင်းထိုးရလဲဖြစ်နိုင်နေဗျသူအခုသဘက်နှစ်ခုစာတင်ကြောင်းနဲ့မှာလဲသူတို့တာယာတင့်ပေါ့နော်ဟိုတန်ချက်ကတင့်တော့ဟိုတာယာနဲ့တင့်နှစီးကတော့ရောက်နေတယ်လို့တော့ကြားတယ်ဗ
ျစကိုင်းတိုက်ကဘလူးမြို့နယ်မှာဧပြီလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံရာနဲ့ချီတိတ်ဆုံးခဲ့ရတဲ့ပစီကြီးကျေးရွာတဝိုင်းအခုရပိုင်စစ်တပ်တွေဖျက်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပြီးတော့မကြခင်ပါပဲအခုလိုရာနဲ့ချီတဲ့အင်အားနဲ့ကျေးရွာအတွင်းကိုစစ်ကြောင်းထိုးဝင်လာခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ကျေးရွာ6ရွာထက်မနည်းကရွာသားတွေဟာရွာပြင်ပေးလို့ရမှာပုံခုနေကြပါတယ်ဧပြီလ17ရက်လေကြောင်းတိုက်ခတ်ခံရပြီးတဲ့နောက်အနီးနားချင်းရွာအပါဝင်ရွာ6ရွာလောက်ကဒေသခံတွေဟာအဝိထေစားတောက်ရေးအတွက်လိုအပ်တဲ့ရိတ်ခါတခုမှမယူနိုင်ပဲအလွတ်ထွက်ပြေးခဲ့ရတာကြောင့်နေထိုင်စားတောက်ရေးတွေမှာအကျိုးကိုဒုက္ခရောက်ကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါရယ် စစ်ပေးဆောင်တွေစားတောက်ရေးအတွက်ကာကွယ်ရေးအဖွဲ့တွေကရိခာနဲ့ထမင်းဟင်းတွေချက်ပြုတ်ပေးပို့တာမျိုးတွေလုပ်နေပေမဲ့လို့စစ်ပေးတိတ်ချောက်ရတဲ့အရေးအတွက်များလွန်းတာကြောင့်အားလုံးကတော့မထောက်ပံ့နိုင်သေးဘူးလို့ပြောပါတယ်။တချို့စစ်ပေးတိတ်ချောက်နေရသူတွေဟာကာကွယ်ရေးတပ်ဖွဲ့တွေလက်လန်းမမီနိုင်တဲ့နေရာမျိုးတွေမှာရောက်နေကြတာမျိုးတွေလည်းရှိနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကရှာဖွေပြီးကူညီပေးနိုင်ဖို့အတွက်ဆောင်ရွက်နေကြတယ်လို့လည်းမလဲတိုက်နယ်တာဝန်ခံကပြောပါတယ်။ပစိတိကျေးရွာကိုစစ်ကောင်စီကအခုလိုလေကြောင်းကတိုက်ခတ်ခဲ့တဲ့အပေါ်မှာကုလသမဂ္ဂနဲ့ G7 စက်မှုထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာတိုက်ဝဲကပြစ်တင်ရှုတ်ချခဲ့ကြပါတယ်။စစ်ကောင်စီပြောခွင့်ရကတော့အဲ့ဒီဒေသမှာ PDF အဖွဲ့တွေရှိနေတယ်ဆိုတာသတင်းရတဲ့အတွက်ဘုံကျဲတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးချိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းထွေးမှာတိတ်ဆုံးတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့စစ်ပေးရောက်ဒုက္ခသည်တွေအရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့ကျိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင်
။အေဒီလာ7ရက်နေ့ကလေကြောင်းကနေအပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့စကိုင်းတိုင်းကံမလူမျိုးနဲ့ပစီကြီးရွာတဲ့စစ်ကောင်စင်ရ200ကျော်နဲ့ဆက်ပြီးတော့ဝေရောက်နေမြေရှင်းလင်းရေးလုပ်ခဲ့တာကြောင့်စစ်ဆောင်တွေလည်းများလာနေရတာကိုမှတ်ခင်ဖြည့်ဖြည့်ပြောပြခဲ့တာပါအခုလည်းစကိုင်းတိုင်းနဲ့မှာပဲကလေးမြို့တောင်ပိုင်းကစစ်ဆောင်တွေစားနေခါနဲ့အမိုးကအေးပေါ်လိုအပ်နေတဲ့တဲ့တင်ပါစကိုင်းတိုင်းကလေးမြို့နဲ့တောင်ပိုင်းမှာစစ်ပေးဆောင်3000ဝန်းကျင်လောက်ဟာနေထိုင်ရေးအတွက်အမိုးကတဲလေးတွေလိုအပ်နေတယ်လို့စားတောက်ရေးအတွက်ရိခါတွေလည်းလိုအပ်နေတယ်လို့စစ်ပေးဆောင်ကူညီသူတွေကပြောပါတယ်ဒီလူတွေဟာဧပြီလ9ရက်နေ့ကစကိုင်းမြို့တောင်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ခဲ့ကြသူတွေဖြစ်ပါတယ်ဒီကြောင်းအသေးစိတ်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမြို့ရဲ့တောင်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်နေတာကြောင့်နီးစပ်တဲ့ကျေးရွာ2ရွာကဒေသခံပြည်သူ3000ဝန်းကျင်လောက်ဟာတောတောင်တွေထဲမှာစစ်ဘေးတိမ်ရှောင်နေကြရပါတယ်။ဒီလိုမျိုးစစ်ဘေးရှောင်နေကြရတဲ့အတွက်သူတို့စားတောက်နေထိုင်ရေးအတွက်ရိတ်ခါနဲ့နေထိုင်မှုမိုးကတဲတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဖက်တာဝန်ခံကိုဂျပန်ကြီးကအခုလိုပြောပြပါတယ
်။ဒီက6ရင်းလောက်ကတိုက်ဖြစ်တယ်ပေါ့တောင်ပိုင်းမှာပေါ့နော်။တိုက်ဖြစ်ပါပြီအဲ့ငါရွာနေရပေါ့နော်။ဟုတ်တယ်ရွာနေရဆက်ဆောင်ရတယ်ပေါ့နော်။ဆက်ဆောင်ပြီး3000ဝန်းကျင်လောက်ရှိတယ်။ဒီကဆန်းနိုင်ခါဒီကဆန်းနိုင်ခါနဲ့မိုးကပေါ့နော်။ဒီကအဲ့အဲ့တုံးကတော့ရေပေါ်လိုအပ်နေပေါ့နော်။ဆန်နေတို့နေရာထိုင်ခဲ့စီစဉ်ပေးနိုင်ဖို့မိုးကတွေပေါ့။အဲ့ဒါရဒီကလိုရတာပေါ့။အစီအဝါပညာကတော့ဒီဘက်ကဒီဆက်ဆံရကျွန်တော်တို့ဒီအဖွဲ့ကြီးတွေကနေစီဝါဆက်ဆံမှုတော့ပြီးထားနိုင်သေးတယ်ပေါ့။ဒါမဲ့ခဏဆိုဆန်းနိုင်ခါနဲ့ဒီလိုချက်မိုးကတွေကတော့မပြီးထားနိုင်သေးဘူးဖြစ်ချင်းပေါ့နော်။မိုးကအရင်ကတော့ခဏပေါ့လို့ဒီပေါ့ဟိုကျွန်တော်ကများလေးကောင်းနေတယ်ပေါ့နော်။များလေးကောင်းနေတယ်။အရင်တက်ကတော့ကျွန်တော်တတ်မှတ်ကနေလည်းခက်တယ်ပေါ့။ဘာဖြစ်လို့ဆိုတော့ခဏပေါ့လို့ဒီခဏလို့ဆိုတာကဟိုဟာစစ်ဆောင်ဦးရေကဒီချက်ပဲတိုးလာမလားဒီချက်ရွယ်ရွယ်ကျော့ပါမလားပြချမပြနိုင်ဘူးပေါ့နော်။တိုက်ပွဲချင်းနေရမလို့ဟုတ်ကဲ့
။ကလေးမျိုးနဲ့တစ်ခုလုံးမှာစစ်ဘေးရှောင်ပြည်သူအရေးအတွက်က5000ဝန်းကျင်ရှိတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသခံတွဲဘက်တာဝန်ခံကပြောပါတယ်။ကလေးဒေသကစစ်ရှောင်နေအတွက်အကူအညီလိုအပ်တာများပေမဲ့လုံလောက်အောင်လို့ထောက်ပံ့ကူညီပေးနိုင်တာမျိုးမရှိသေးဘူးလို့လည်းပြောပါတယ်
။ဒီကဒီကလေးပြည်နယ်ကလေးဒေသအတွင်းကတော့ခဏပေါ့လို့စစ်ဘေးရှောင်ကြီးစစ်ဘေးရှောင်နေလိုအပ်ချက်ကတော့တော်တော်ကြီးတယ်ပေါ့နော်။တို့ရင်ဆိုင်နေရတဲ့စင်ကုန်မှုတွေခက်ခဲတဲ့အစားပေါ့နော်။အများကြီးခက်ခဲကြုံရတယ်ပေါ့နော်။ဒါပေမဲ့ခဏပေါ့လို့ကျွန်တော်ထင်တယ်လို့အကူအညီမျိုးတိတ်ပြီးတော့ကျန်နေလည်းမရှိဘူးပေါ့ဒီဘက်မှာလည်းကျွန်တော်တို့ပုံမှန်လည်းအလူခံနဲ့ပဲကျွန်တော်တို့ဆက်သွားရတယ်ပေါ့နော်အဲ့ပုံစံမျိုးအလူခံနဲ့ရတဲ့ဟာလေးအလူခံရတဲ့ဟာလေးကျွန်တော်တို့ပြန်ဖြန့်နေအလူခံလိုက်ပြန်ဖြန့်လိုက်အလူခံပြန်ဖြန့်လိုက်ပေါ့နော်အဲ့ပုံစံမျိုးလည်းကျွန်တော်တို့သွားပြစ်တယ်ပေါ့နော်ကျွန်တော်လိုအပ်ချက်ကတော့ခဏပေါ့လို့ပြည်စုံတယ်လို့မရှိပါဘူးဒါတော့ကျွန်တော်တကယ်လို့မပေါ့ဘူးဒါစစ်ပေးဆောင်စမ်းပြီးမှစစ်ပေးဆောင်နေတဲ့ထုံးတယ်ပဲအတူပဲထင်ပါတယ်ပေါ့နော
်ကလေးဒေသကစစ်ပေးဆောင်နေအတွက်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကူညီထောက်ပံ့ပေးနေပါတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်ကလေးဒေသဟာစီရေးအရာတက်ကြွတဲ့ဒေသတစ်ခုဖြစ်နေပြီးဒေသခံတွေစစ်ဘေးရှောင်နေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုစစ်ကြောင်းထိုးလာတာတွေရှိတတ်တာကြောင့်စစ်ဘေးရှောင်နေအတွက်စစ်ရှောင်စခန်းအတီတကြမလုံနိုင်ကြပဲတောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြရတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကိုဂျပန်ကြီးကပြောပြပါတယ
်ဒီနေရာမှာစစ်ဆောင်နေရတယ်ဗျာစစ်ဆောင်နေရတယ်အဲ့မှာဒီစစ်ကောင်စီကနေပြီးတော့မှခုနကပြောလို့ဟိုဒီညမှာဟိုစစ်ဆောင် sorry စစ်ပေးဆောင်နေရစစ်ပေးဆောင်ပြည်သူကဒီညမှာစစ်ဆောင်နေရတာပေါ့ဥမာပေါ့နော်အဲ့ဒီစစ်ဆောင်နေတဲ့နေရာဥမာလေစစ်ကောင်စီကလာပြီးလာပြီးမှစစ်တောင်းလာထိုးရဆိုရင်ခုနကပြောလို့ဒီဘက်ကဒီဟောပေါ့တက်ဆိုင်အဖွဲ့ကြီးကနေပြီးတော့မှခုနကပြောလို့ဒီတော်လေးတစ်ခွဲကြီးကနေသူတို့နေရာရှေ့ပြီးရတယ်အဲ့လိုကအရှိရပေါ့အဲ့လိုခုနကပြောတနေရာတည်းမှအဲ့လိုဘယ်လိုဖော်မလို့နေရာအတိအက
ကံဖွင့်လို့မရဘူးပေါ့နော်အဲ့ပုံစံမျိုးပေါ့စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာဥယျာဉ်စွန်ခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်အရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်ကောင်စီဘက်ကဆွဆွဲပါတယ်စကိုင်းတိုင်းတွင်အာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်တွေအဖြစ်နဲ့လက်နက်တပ်ဆင်ပေးနေတာတွေလည်းရှိခဲ့ပါတယ်ရှင်
ဆရာနာတိန်ပြီးတစ်ဖြည်းဖြည်းပြင်းထန်လာနေတဲ့ပြည်ပမှာသွားရောက်အလုပ်လုပ်ကင်နေတဲ့စကိုင်းဒေသခံတွေရဲ့မိသားစုဝင်တချို့ဖမ်းဆီးစစ်ဆေးခံရနိုင်ငံသားမှလည်းအလုပ်လုပ်ရခက်နေတဲ့ကြောင်းပါနိုင်ငံရေးလိုရှာမှုရှိနေတယ်လို့စစ်ကောင်စီဘက်ကယူဆထားတဲ့ ဒီဘက်မှာသွားရောက်အလုပ်လုပ်ကင်နေကြတဲ့စကိုင်းတိုင်းဒေသခံတွေရဲ့မိသားစုဝင်တွေကိုစစ်ကောင်စီကမြန်မာနိုင်ငံထဲမှာဖမ်းဆီးတာတွေစစ်ဆေးတာတွေလုပ်နေကြအောင်အလုပ်သမားကြီးအဖွဲ့အစည်းတချို့က VOA ကိုပြောပြပါတယ်ဒါတွေမကပဲနိုင်ငံရေးနဲ့ညီဆွမှုရှိတယ်လို့တန်လျာရှိခံရတဲ့ဒီဒီဘက်ရောက်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတချို့ဟာထိုင်းနဲ့မလေးရှားမှာသူတို့ရဲ့နိုင်ငံကူးလက်မှတ်တွေသက်တမ်းကုန်ချိန်မှာသက်တမ်းတူဖို့ပါဝင်
နောက်ပိုင်းအကျိုးဆက်အနေနဲ့အလုပ်ရဖို့ထီတောင်အလုပ်ရှင်တွေကအလုံးမပေးဘဲအခက်အခဲတွေကြုံလာနေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျထိုင်းနဲ့မလေးရှားနိုင်ငံတို့ကိုရောက်ပြီးနိုင်ငံရေးလှုပ်ရှားမှုကြောင့်အာယုံဆိုင်ခံရသူတွေအထူးသဖြင့်စကိုင်းတိုင်းမှတ်ပုံတင်နံပါတ်9000ဆောင်ကန်ဆောင်ထားသူတွေရဲ့မိသားစုဝ Malaysia Myanmar Shwe Pyaung Lou Da Mya Company ye Aukatha Dor Tu Sa Maung ga pyo ba de a thu thapin Malaysia Myanmar Tan Yong ma passport tat tan la do de sagain tai data khan ni ko la ne chi sai ngan tha bi a di kala ma pi twin ga mi da su le ko sit kaun si ga me myan sit sin ni da ba
di ma passport tat tan do tha bi appointment ya tha de kle ye mi da su ri ko naw ga ni pi do bo no thro win yauk pi do di kle ga Malaysia ma lou lou ni da houp ba da la a tu tu ko phone call pi ba phone call ได้คํา มา video call เข้าไปบ่าเมญนาจี้ปิ๊ดแล้วซิซี้จินรู้บ่าดีหลูหุบเตะบ่หุบปิ๊ดแล้วอกนี่อยู่ตั้วจ๋าเลยเตยะเนี่ยเราสิปิ๊ดแต่คาจ๋าတော့มาเอ่อเบเบ่แจ่เบ่แจ่บลูก็တော့บ่าได้ญี้เลยสุปิ๊ดแล้วอะตะอู้ก็တော့อภีโอพั้นตั้วเลยบ่เนาะเราแท้ตะอู้ก็တော့ตุ่ยเลยสุมิ้วตาจินบ่เนาะไอ้ญิม่าโหลอโกโหลไอ้โหลမျိုးนี่พั้นตั้วอ่ะบ่ดีโหลซิซี้เมี้ยๆคันแล้วมีตาสุฤยอะอะญาปะชื่อนี่จองตูก็ပြောบ่าเลย ထိုင်းနိုင်ငံမှာလည်းတိတိတသာရှိတဲ့နိုင်ငံလှုပ်ရှားသူတွေရဲ့နေအိမ်ကမိသားစုဝင်တွေကိုစစ်ကောင်စီဘက်ကဆက်သွယ်မေးမြန်းတာတွေရှိနေတာပါတချို့ကတော့နေရက်ကိုခတ်ပြန်တဲ့အချိန်မှာဖမ်းဆီးခံကြရပါတယ်ထိုင်းနိုင်ငံရခိုင် AWO
ရဲ့တာဝန်ခံဦးနိုင်အောင်အောင်ကဘီကိုပြောပါတယ်မြန်မာနိုင်ငံမိသားစုတွေကိုလည်းဆက်တွေ့ကြည့်မေးကြည့်ဖို့အဲ့လိုပုံစံမျိုးတွေကတုတ်တဲ့ပုံစံတွေရှိတယ်တချို့ကအဲ့ဒီအချက်လက်တွေရတဲ့အခါကျတော့
ကက်နာတွေဖြစ်တာပေါ့တိကက်ဒီဖက်မှာကြတော့တေတိုပြန်တဲ့အခါတော့နည်းနည်းကျွန်တော်ရတာလေလို့တွေးရတယ်ကျွန်တော်ရတဲ့အခါမှာဖုန်းတွေကိုစိတ်ဆေးလာလို့ဖုန်းတွေမှာစိတ်ဆေးလို့တီးပြီးဆိုလို့ရှိရင်ဖန်စီလေးတာမျိုးလို့အဲ့လိုထိုင်းနိုင်ငံကနေပြီးတော့ကိုမြန်မာနိုင်ငံပြန်တဲ့အခါမှာဒါတွေကိုလို့ပရိုမျိုးမျိုးကျွန်တော်ရတယ်ဒီသဏ္ဍာန်တွေလေးတွေကျွန်တော်တို့အလုပ်သမားတို့ကြားတော်တော်ပြ ခန့်ချင်ကြတာပါနိုင်ငံရေးပတ်သက်မှုရှိတယ်လို့ယူဆရင်မြန်မာတန်ယုံက passport လုံးဝထုတ်မပေးတော့တဲ့အခြေအနေမျိုးလဲအခုတွေ့ကြုံနေရကြောင်းထိုင်းကမြန်မာအလုံသမားအဖွဲ့တချို့က VOA ကိုပြောပါတယ်မလေးရှားမှာတော့မြန်မာတန်ယုံရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကလာသူတွေကိုအကာအကွယ်ပေးဖို့အရက်ဖက်အဖွဲ့တချို့ကအစီအစဉ်တွေလှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းမှာပြည်ပကိုသွားအလုပ်လုပ်နေကြတဲ့စကိုင်းဒေတာကန်တွေရဲ့မိသားစုဝင်တချို့နိုင်ငံတဲဖန်စီစစ်စစ်ခံနေရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့အာနာသိမ့်ပြီးတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေစာနာမှုရောဖိအားပါပိုးရလာတဲ့တဲ့မှာစစ်တပ်ကအာနာသိမ့်တာကိုဆန့်ကျင်တဲ့လက်နက်ကိုင်လှရှာမှုတွေနဲ့အတူတိုင်းသားလူမျိုးစုတွေရဲ့လွတ်လပ်ရေးတိုက်ပွဲတွေကိုအများကပိုအာယုံစိုက်လာပြီးစာနာနားလည်မှုတွေပိုရလာတယ်လို့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့TNL တောင်ပလောင်အဖွဲ့အဆင့်မြင့်တာဝန်ရှိသူတို့ကပြောပါတယ်။ ဒီလာပိုင်းတွေအတွင်းစစ်တပ်ဘက်ကထိုးစစ်စင်တာတွေပို့ပြီးချက်ညက်ခံရင်ဆိုင်နေရတယ်လို့အင်းဒီချင်းတရုတ်နိုင်ငံဘက်ကမြန်မာစစ်တပ်နဲ့အပြည့်ရဖို့စစ်ဆက်ဆွေးနွေးဖို့ဖိအားပေးရတယ်လို့တိုးပြီးရင်ဆိုင်နေရတယ်လို့ပြောပါတယ် AFP သတင်းတပုတ်ကိုမအေးတန်နာကျော်ကပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်နန်းစံမြို့ရဲမှာအခြေစိုက်တဲ့တအန်းပလန်တပ်ဖွဲ့ TNL လွတ်မြောက်ရေးတိုက်ပွဲတွေဆင်နွှဲခဲ့တာပြီးခဲ့တဲ့ဇန်နဝါရီလကအနှစ်60ရှိလာပါပြီ။ဒါမို့လေဒီလွတ်မြောက်ရေးတိုက်ပွဲဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူထုလှုပ်ရှားမှုလက်နက်ကင်လှုပ်ရှားမှုတွေကြောင့်မှအများကပို့ပြီးတော့အာရုံစိုက်လာခဲ့ပါရဲ့။မကြသေးခင်လပိုင်းနေတွင်မြန်မာစစ်တပ်နဲ့ TNL အဖွဲ့အစည်းတိုက်ပွဲသတင်းတွေလည်းခက်ဆစ်ဆစ်ထွက်လာခဲ့ပါရဲ့။တန်းပလောင်တပ်ဖွဲ့ TNL ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ PSLF ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးအထွေထွေအတွင်းရေးမှူးချုပ်ဗိုလ်မှူးချုပ်တဖုံးကျော်ကအခုလိုပြောပါရင
်ကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အဓိကရတာကလူထုရဲ့စာနာနားလည်ထောက်ခံမှုနော်တန်လဲကြီးအပေါ်မှာပို့ပြီးသဘောပေါက်လာတယ်ခဏကျွန်တော်ပြောသလိုဟိုကျွန်တော်တို့လူမျိုးတွေကျွန်တော်လူငယ်တွေအဲ့လိုမြို့ထဲမှာရှိနေတဲ့လူတွေပညာအာတက်တယ်လို့တစုံတရာပြောလို့ရတယ်လို့တက်တယ်အများကြီးပြန်ဝင်လာတယ်အဲတော်လိုင်းကြီးလုပ်ငန်းတွေလာပြီးတော့ပူပေါင်းလက်ထမ်းဆောင်တယ်ဒါတွေကကျွန်တော်တို့တကယ်ကိုအမျက်တွေပြောလို့ရတယ်ဒီတမစ်နဲ့အတွင်းထဲမှာလည်းကျွန်တော်လူဥယျာရအတွက်မဆိုရင်လည်းကျွန်တော်တို့ဥယျာရကျွန်တော်တော်တော်များများကျွန်တော်တို့စူဆောင်းနိုင်တယ်အဲလေ့ကျင့်ပေးနိုင်တယ်အဲကျွန်တော်တို့ရဲ့တတ်မဟာခွန်းတစ်ခုကိုဟိုကျွန်တော်တို့ဝင်းအားတွေအဲတတော်လေးကိုဟိုပြပြမိမိကျွန်တော်တို့ဟိုဖြစ်တင်နိုင်တယ
်ဆရာနာတိမ်ပြီးတော့မြို့ော်နေရာနဲ့ပေါ်ခဲ့တဲ့စံကျင်လူလူလှုပ်ရှားမှုတွေတပိတ်တိုက်ပွဲတွေထဲမှာနေဆက်မှာရှိတဲ့ TNL တပ်ဖွဲ့ဝင်တွေပါဝင်မှုအခွင့်အရေးတော့မရှိခဲ့ပါဘူးဒါမဲ့လည်းဆရာနာတိမ်တာကိုစံကျင်နေတဲ့လူငယ်တွေကျောင်းသားတွေနဲ့အတူစိတ်သက်အတူတူရှိနေခဲ့ပါတယ်လို့ TNL တပ်ဖွဲ့ဝင်တူဖြစ်တဲ့မိုင်းနိုင်အောင်ကြားကပြောပါတယ
်ဖိလစ်ပါဆန်တို့ကျွန်တော်တို့ရင်ထဲမှာတော့အာနာတိမ်ပြီးတဲ့ချိန်မှာကျွန်တော်တို့ကတော့တော်လည်းမပေါ့တနည်းနည်းဖြစ်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ဒီသားမှာကျွန်တော်တို့မျိုးတက်ပြီးဆန္ဒမပြနိုင်ဘူးကျွန်တော်တို့ကမလုံနိုင်မတော်လန်နိုင်ဘူးဆိုပေမဲ့လည်းကျွန်တော်တို့တက်နိုင်တဲ့တစ်ဖက်တစ်နေရာတထောင်အနေနဲ့ကူညီမယ်ဆိုတဲ့စိတ်ဓာတ်နဲ့ပေါ့အဲ့လိုမျိုးပုံစံမျိုးဖြစ်လာ
တာ TNL တန်းပလောင်တက်ဖွဲ့ဟာမြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့ PDF ဒေသခံကာကွယ်ရေးတပ်တွေကိုထောက်ပံ့တာတင်းနှံပေးတာတွေရှိသလို NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တော်လှန်ရေးမိတ်ဖက်အနေနဲ့လက်တွဲဆောင်ရွက်တာတွေလည်းရှိတယ်လို့ဘုံဘူးချုပ်တာဖုံးကျော်ကပြောပါရဲ့ဒီလိုမျိုးဒီမိုကရေစီလှုပ်ရှားမှုတွေကိုထောက်ခံအားပေးလာတာနဲ့အမျှစစ်တပ်ရဲ့ထိုးစစ်တွေလည်းပို့ပြီးတော့ရင်ဆိုင်လာခဲ့ရပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလေးချောင်းကထိုးစစ်စင်တာတွေလည်းပို့ပြီးတော့တိုးပြီးတော့လှုပ်လာခဲ့ပါတယ်အထူးသဖြင့်အိန္ဒိယတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေတိုးလာခဲ့တယ်လို့ဘုံဘူးချုပ်တာဖုံးကျော်ကပြောပါတယ်
။အဲတရုတ်ရဲ့လေတံကလည်းလည်းပြောင်းလာတယ်။အရင်တော့ဟိုကျွန်တော်တို့2022တုန်းကအာကျွန်တော်တို့ဖိအားပေးတာတိတ်မရှိတဲ့ဒီတရုတ်အစိုးရဒီ2023မှာဒီအခုအထူးကိုယ်စားလှယ်အစ်စ်ပြောင်းလာပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကိုဟိုဒီတိုက်ပွဲတွေမဖြစ်ဖို့နော်အပိကရေးစီလှုပ်ဖို့စားတဲ့ဖြစ်အဲဒီဒီဓာဖုံဖြူကြီးတွေစီပေါ်ကြီးတွေလှုပ်နိုင်ဖို့အဲ့လိုဖျားပေးတဲ့ဟာတွေတော့အများကြီးပြန်ဆလာပါတယ
်စစ်ကောင်စီဘက်ကလေချောင်းကနေတိုက်ခိုက်တာနန်းစံအခြေဆိုင်စစ်ကောင်စီတပ်စခန်းကလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေကြောင့်မှဘေးလွတ်ရာထွက်ပြေးရတဲ့ဒေသခံရွာသားတွေလည်းပို့ပြီးများလာတယ်လို့ဘုံဘူးချုပ်တာဖုံးကျော်ကပြောပါတယ်လုံချုံရေးအရာသတိနဲ့နေဖို့အမြဲတက်လှန်ထားရတယ်လို့ဆိုပါတယ်
ကျွန်တော်တက်ဒီကူလေကျွန်တော်လူထုနဲ့အတန်းနိုင်ဆုံးဝေးတဲ့နေရာမှာကျွန်တော်နေတယ်ရွာတွေနဲ့နည်းနည်းဝေးတဲ့နေရာမှာကျွန်တော်နေတယ်အဲဒါပေမဲ့မတက်နိုင်လို့ဒီလိုတိုက်ပွဲဖြစ်ခဲ့မယ်ဆိုရင်တော့လူထုတွေနစ်နာမှုဟိုအနည်းဆုံးဖြစ်အောင်တော့လူထုတွေကိုလည်းကျွန်တော်ဒီလိုဘုံခိုးခြင်းတွေကတော့ခြင်းတွေလုပ်ဖို့ကျွန်တော်တို့ဟိုစော်ဩထားတယ
်တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ရဲမှာ TNL တန်းပလောင်ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုတခြားအဖြစ်ရက်စဲထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့လည်းမျက်ခြေမပြတ်ဖဲနဲ့ဆွေးနွေးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့မလအတွင်းကပဲမြောက်ပိုင်းလက်နက်ကိုင် FPNCC ခုနှစ်ဖွဲ့ဟာဝါထာနာချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာတွေ့ဆုံခဲ့သလိုတရုတ်နိုင်ငံကအထူးတန်တမန်နဲ့ UN ပြည်နယ်ကွန်မင်းမြို့မှာတွေ့ဆုံဖို့စီစဉ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအပြည့်အခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဆိုရင်မြန်မာစစ်တပ်အနေနဲ့ပထမဆုံးတိုင်းဒေသတွေမှာထိုးစစ်ရပ်တန့်ဖို့လိုတယ်လို့တန်းပလောင်အဖွဲ့ကပြောထားပါတယ်ရှင
်အာနာသိမ့်ပြီးတိုင်းနာလက်နက်ကင်တပ်တွေစာနာမှုတော့ဖိအားပါပို့ရလာတာကိုမအေးသနာကျော်ပြောပြခဲ့တာပါအခုလိုဗိုလ်ရုညရဲ့သတင်းပြဖို့ချက်တွေအပြီးမှာတော့ဥကျော်စန်တာရဲ့ editor ne sunegan apa win apat sin borunya season ne ko na sian wo shi de da mo set na sin chi shi ja baung khnya
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voabermese ဖြစ်ပါတယ
်။ VOA American တန်ရဲ့ဒီဗိုလ်ရုညအစီအစဉ်တွေကိုဆက်ပြောပြနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြနေကြဦးကျော်စက်သားရဲ့ Editor နဲ့ဆွေးနွေးကန်ဒေါက်တာသန့်စော်ရဲ့လူထုနဲ့ချမ်းမာရေနောက်ကွယ်နိုင်ရဲ့အာကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဦးကျော်စန်တာရဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါ။ပြည်လည်မှုပိုလှမ်းကွာဝေးသွားတဲ့အကြောင်းကိုသုံးသပ်ထားပါတယ်။ကမ်းမလူမျိုးနယ်လေကြောင်းတိုက်ခိုက်မှုကြောင့်ပိုမိုအလှမ်းဝေးသွားတဲ့မြမပဋိပက္ခပြည်လည်ရေးကိုနိုင်ငံတကာတိုင်းဝိုင်းအထူးသဖြင့်အင်ဒိုနီးရှားဥဆောင်တဲ့အာဆီယံကကင်တွယ်နိုင်ပါဦးမလား။အခုတစ်ပတ်ဆွေးနွေးကန်မှာမတ်မြသစင်အောင်ကဦးကျော်စန်တာကိုမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စန်သာ
မင်္ဂလာပါမင်္ဂလာနှစ်သက်ပါများရှင
်မြန်မာနိုင်ငံရေးပဋိပက္ခအခြေအနေတွေကပို့ပြီးတော့ပြည်လဲဖို့အတွက်ကိုပို့ပြီးတော့အလံဝေးလာတယ်ခက်ခဲလာတယ်လို့မြင်ပါတယ်ဒီနောက်ဆုံးစကိုင်းတိုင်းကမ်ဘလူးကဒီပစိကြီးဖြစ်စဉ်ပေါ့နော်ဒီဖြစ်စဉ်မှာဆိုရင်လဲဒီလိုမျိုးအလားတူဖြစ်စဉ်တွေကလည်းအရှိမဖြစ်ခဲ့ဘူးတာလည်းရှိပါတယ်ဒီတော့ဒီလိုအခြေအနေတွေကမြန်မာနိုင်ငံရေးမှာပဋိပက္ခတွေကိုပြည်လည်အောင်လို့ပို့ပြီးတော့ဟိုခက်ခဲသွားစေတယ်ထင်ပါလားဆရာ
ပို့ပြီးခက်ခဲသွားစေဆိုတာမှန်ပါတယ်တကယ်တော့စစ်ကောင်စီတက်လာကြတဲ့ကပဋိပက္ခနဲ့ဆက်လာကြတာပြည်လည်သွားမဲ့အလားအလာဘယ်ချိန်မှမပေါ်ခဲ့ပါဘူးနှစ်နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်ဒါလည်းဘာကြောင့်လဲဆိုတော့စစ်တပ်ကဒီနေ့ချိန်ထဲမှာဆုံးဖြတ်လိုက်တာမဟုတ်ဘူးမြန်မာနိုင်ငံမှာနှစ်ပေါင်း၁၀ဆနှစ်ပေါင်းများစွာအုပ်စုလာတဲ့စစ်တပ်ကသူတို့ဒီသာတဲ့အဓိကနေရာယူမယ်ဆိုတဲ့စိတ်ဓာတ်နဲ့သူတို့အထုတ်လာခဲ့တာဖြစ်ပါတယ်။ဆိုတော့88နောက်ပိုင်းမှာသူတို့ထင်သူလို့မရတော့ဘူးနည်းနည်းတော့အရှော့တင်းလောက်ရမယ်ဆိုတာသိလာတဲ့အတွက်ကြောင့်2008ဖွဲ့စည်းပုံဥပဒေကိုဆွဲပြီးတော့အတက်နိုင်ဆုံးအစွမ်းကုန်လိုက်လျောတဲ့အနေနဲ့ပေးခဲ့တာပဲ။အဲဒီမှာပေးထားတဲ့အခွင့်အရေးဒီ bottom line ပဲ။ဒီဟာထက်တော့သူတို့ရှော့မပေးနိုင်ဘူးဆိုတဲ့သဘောအစကတည်းကရှိရတဲ့စစ်တပ်မှာအဲဒါကြောင့်လည်းပဲအခု2020ရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်လာတော့အဲ့ဒီဟာတဲ့ပူပြီးယူဖို့ NLD ကကြိုးစားလာတယ်ဒါကိုစစ်တပ်ကအထူးစိုးရိမ်နေတဲ့အတွက်ကြောင့်ဆင်းရဲကြဖြစ်ပါတယ်ဆိုတော့စကလေးကသူတို့ဟာပြည်လဲအောင်လုပ်ဖို့ဆိုတဲ့သဘောထားမရှိပါဘူးဆိုတော့အခုခါမှာပူပြီးတော့နှစ်ကုပ်မှုတွေပိုလုပ်လာတယ်မျက်စင်ပြောဆိုပဲဖြစ်ရတဲ့အစင်းစင်းကြီးဟိုចောင်းသားတွေကိုနိုင်ငံရေးတက်ကြွသူတွေကိုစီရင်ပေးခဲ့တာကစပြီးတော့ဖြစ်လာတယ်ဆိုတော့အခုဆိုပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်သူတို့ကဒီဟာကိုထဲမတွေ့ပါဘူးသူတို့လူရင်းအောင်ရအောင်လုပ်နေတယ်လို့ပဲထင်ပါတယ်
အဲ့တော့မြန်မာနိုင်ငံရဲ့အခြေအနေကကြာရှုံးနိုင်ငံတစ်ခုပေါ့နော် fail state တစ်ခုဖြစ်ဖို့အတွက်ဥတည်နေပါသလားနိုင်ငံတစ်ခုကိုပေါ့ကြာရှုံးနိုင်ငံဖြစ်စေဖို့အတွက်အချက်တွေကဘယ်လိုချက်တွေပါလဲဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့သုံးသပ်ပေးပါဦ
းဟုတ်ကဲ့ fail state ကိုတော့ပညာရှင်တွေကအမျိုးမျိုးအသေးပဲဖွင့်ကြပါတယ်တကယ်တော့ fail state ကလူရင်းကတော့တိုင်းပြည်ကိုမထင်ချုံနိုင်တော့ဘူးတိုင်းပြည်ရဲ့နယ်နိမိတ်ကိုသူတို့မကာကွယ်နိုင်တော့ဘူးပြည်သူလူထုကိုအကာအကွယ်မပေးနိုင်တော့ဘူးစစ်ပွဲရဲ့နိုင်ငံရေးအဖက်ဖက်ကချွတ်ချုံကြလာတယ်ဒုတိယပြင်ပြန်တိုင်းပြည်ပြိုကွဲတော့မယ်ပြိုကွဲတဲ့အချိန်ရောက်တာ fail state လို့ခေါ်တာပေါ့လေသို့တော်လည်းပဲမြန်မာနိုင်ငံကိုတော့လူတွေက fail state ရောက်ပြီလို့တော့မပြောကြသေးပါဘူး fail state ဖြစ်လာမလားဆိုရယ်ဆိုရင်ပုံစံနဲ့သာပညာရှင်တွေရေးရပါတယ်မြန်မာနိုင်ငံရဲ့အခြေအနေကိုအမှန်ဆုံးသုံးသပ်ကြတာ fragile state တိတ်ပြီးတော့ခနောခနဲ့ဖြစ်နေပြီဆိုတဲ့နိုင်ငံမျိုးအဖြစ်မှစဉ်းမှသိကြပါရယ်အဲ fragile state တချို့နိုင်ငံတွေစဉ်းမှကြည့်လိုက်မယ်ဆိုမှယီမင်တို့ဒါ fail state ဖြစ်ခဲ့တယ်နောက်ဆိုမာလီယာရောစသဖြင့်ပေါ့လေဆီးရီးယားရောအဲ့လိုနိုင်ငံတွေရဲ့စဉ်းမှသူတို့ fragile state list တို့ပြထားဆိုတော့အာရှတိုက်ကရောအာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံပါနေတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေမကောင်းတဲ့အခြေအနေပါသို့တော်လည်းပဲ fail state ဖြစ်တယ်ဆိုတာလည်းကောင်းတာမဟုတ်ဘူး fail state ဖြစ်ရင်တိုင်းပြည်ဖြူဖြဲဖြစ်သွားရင်ဘယ်သူကပြန်ပြီးစူးစိမလဲအခုတွန်းထန်နေရတဲ့ခုခံလေးအင်အားစုတွေကဘယ်သူကတူတောက်တဲ့ကောင်းဆောင်ပြီးတော့ဘယ်သူတွေဖြစ်တယ်လို့သိခရင်တဲ့ခိစ္စပါဆိုတော့ fail state ဖြစ်ရင်တော့တိုင်းပြည်ချင်းကပိုပြီးစူးစက်စူးသွားမယ်လို့သာကျွန်တော်ကတော့စဉ်းစားမိပါတယ်များစွာ
ဒီနောက်ဆုံးလက်တလောပစီကြီးရွာဖြစ်စင်မှာပေါ့နော်နိုင်ငံတကာပြင်းပြင်းထန်ထန်တုံ့ပြန်တာကိုတွေ့ပါတယ်အဲ့တော့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့ကဒီပေါ်မှာဘယ်လောက်ထိထဲထဲဝင်ဝင်ပါဝင်လာနိုင်ပါသလဲ။နောက်အိန္ဒိယနိုင်ငံတွေပေါ်ဆရာဥပမာတရုတ်တို့အိန္ဒိယတို့သူတို့ကတော့ဘယ်လောက်ထိဝင်ပြီးတော့ဟိုဆင်းဆက်ပေးတဲ့နေရာမှာပါဝင်လာနိုင်တယ်လို့ထင်ပါလဲ
။ဟုတ်ကဲ့။အဓိကကတော့အင်ဒိုနီးရှား အခုကဖြစ်နေတဲ့အာဆီယံပေါ့လေအင်ဒိုနီးရှားစကားတွေကဖြစ်အောင်လုပ်မယ်ဆိုပြီးတော့သူတို့ပိုင်းဖြတ်ပြီးတော့လုပ်လာတဲ့အချိန်မှာအခုအချိန်နေသိဆိုးလာတော့သူတို့ကဒီဟာကိုမလုပ်မဖြစ်အချိန်တွေလည်းရောက်လာပြီဖြစ်ပါတယ်တခုကောင်းတာကအင်ဒိုနီးရှားကတော့ဘယ်ပေါင်းစုံနဲ့ဆွေးနွေးနေတယ်ဆိုတော့အဲဒီစစ်ကောင်စီဘက်နဲ့လည်းသူတို့ထိတွေ့ဆွေးနွေးမှုရှိမှသိကြပါတယ်ဘယ်ပေါင်းစုံနဲ ချင်းတယ်တရုတ်ကတော့မြန်မာနိုင်ငံပေါ်မှာထွန်းမှုအများဆုံးရှိနိုင်ပေမဲ့လည်းနာမည်ပြတ်တယ်လို့ပြောရမလားလူတချို့ကသူရဲ့လုပ်ငန်းကိုမသိမကြိုက်ကြတဲ့ဟာတွေရှိတယ်ဆိုတော့ဂျပန်တို့တောင်ကိုရီးယားတော့ပို့ပြီးတော့ဆန့်ရှင်းတဲ့လက်ပေါ်လေသူတို့ကတော့သူရဲ့ဟာသူတို့အကျိုးအတွက်တော့လုပ်တာတော့သိကြမှာပေါ့လေဒါပေမဲ့လည်းသူတို့ကိုပို့ပြီးတော့အထားစရာဖြစ်လာမယ်သူတို့တကယ်ထိတိယောက်လုပ်လာမယ်ဆိုရင်ဥပမာဂျပန်ကြည့်မယ်ဆိုရင်ရခိုင်မှာအေအေနဲ့ဟိစမှာလည်းပဲသူကဘယ်ဒီဘက်စစ်စပ်ပြီးခဲ့တာလေတွေးရပါတယ်ဆိုတော့အဲ့လိုကြေကြေပြန့်ပြန့်လို့ရတာဟာအလားအလာကောင်းတယ်လို့ထင်ပါတယ်ဘယ်တော့ဖြစ်လာမလဲတော့မသိဘူးခေါ်လေအဲ့ဒါတော့မျှော်လင့်ရတာပေါ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်မဲ့သက်တမ်းကလည်းသိကြကြတော့မကြံတော့ဘူးခေါ်လေအများဆုံးဖြစ်ပါစေလို့ပဲမျှော်လင့်ရမှာဖြစ်ပါတယ်အဲ့ဒါလည်း
နောက်တစ်ခုကတော့ဒီ Burma Act ဥပဒေမူကြမ်းမှာဒီဥပဒေမူကြမ်းမှာဒီမြန်မာနိုင်ငံကိုလူသေးစေတဲ့လက်နက်မဟုတ်တဲ့အကူအညီတွေကိုပေးမယ်ဆိုတဲ့အချက်လေးပါပါတယ်အဗီဝင်းနဲ့မေးမြန်းခန်းတစ်ခုမှာ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကနေပြီးတော့တို့လေချောင်းရံကာကွယ်ရေးစနစ်လူမျိုးအကာအကွယ်ပေါ့အဲ့ဒါတွေကိုတောင်းဆိုမယ်လို့ပေါ့နိုင်ငံတကာကိုတောင်းဆိုမယ်လို့လည်းပြောထားတာတွေ့ပါတယ်ဒီတော့ဒီဟာဘယ်လောက်ထိအောင်မြင်နိုင်လဲ
အဲ့ဒီခုနပြောတဲ့ဦးအောင်မျိုးမင်းတို့ပြောတဲ့ဟာတောင်းဆိုနိုင်တယ်အဲ့ဒီအကူအညီလည်းရလဲရနိုင်တယ်သူကကာကွယ်တဲ့လက်နက်သာဖြစ်တယ်ပေါ့လေ defensive သာဖြစ်တဲ့လူကာကွယ်ဖို့အတွက်အဲ့လေချောင်းရံကာကွယ်ရေးအချက်ပြဒါရောဘာလို့ကောက်ွယ်တော့အဲ့ဒါလိုအပ်ပါတယ်လူသူတွေလက်နဲ့မဟုတ်ပါဘူးတကယ်လည်းပဲပြည်သူတို့ကိုကောက်ွယ်ပြုစွာစိတ်လိုအပ်ပါတယ်အဲ့ဒီဟာတည်းလွဲပြီးတော့သူတို့လည်းပဲပါမပူပူမူမူလက်နဲ့ပြင်းထန်တဲ့အစင်တော်သူတို့ရောက်လာလိမ့်မယ်မဟုတ်ပါဘူးနိုင်ငံတကာအနေနဲ့ဆိုတော့နိုင်ငံတကာကလုံနိုင်တာကဘာလဲဆိုတော့နိုင်ငံတကာဟာမြန်မာနိုင်ငံခုခံတွန်းလှန်ရေးဒီမိုကရေစီအားလို့အစင်မြင့်ပေးရမယ်သို့တော်လည်းပဲလက်နဲ့နဲ့စစ်တပ်မှရှိတဲ့လက်နဲ့နဲ့ရောမင်းတို့အပြိုင်တိုက်ဟိုဘက်မှာထောက်ချင်းဒီဘက်ကလည်းယူတိုက်ဆိုပြီးတော့အဲ့လိုပြေလို့တော့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒါဆိုရင်လက်နဲ့ပြိုင်ပွဲဖြစ်သွားမှာမြန်မာပြည်ပေါ်မှာအဲ့ဒီတရုတ်တို့ရာချတော့တစ်ဖက်ပြေးဒီဘက်ကအမေရိကန်တို့ကတစ်ဖက်ပြေးဖြစ်ရမှာကအဲ့ဒီတိုက်ခိုက်ရဆိုနိုင်ငံရေးအဖြစ်အဖြစ်ပြေးရမယ်ကျွန်တော်ဆိုတဲ့သဘောကဥပမာအဖြစ်သူတို့မြန်မာနိုင်ငံရဲ့တခုတည်းသောတည်ဝင်ဆိုရလို့အစိမ့်မှမပြုတ်နိုင်တော့မှသူရင်ထိတွေ့ဆက်မှုများများလို့လာပြီးတော့သူတို့ကိုနိုင်ငံရေးအဖြစ်လက်ခံတဲ့သဘောမျိုးအများကြီးမြင့်တင်ပေးရမယ်ဆိုတော့ဒီစစ်ကောင်စီနဲ့သူက level ညီလာမယ်နိုင်ငံရေးအဖြစ် politically လက်နဲ့ညာစာဖို့ပြောတာမဟုတ်ဘူးအဲ့လိုဖြစ်လာရင်တော့သူကဆွေးနွေးဖို့တဲ့ပုံကြီး weighty ဖြစ်လာမယ်အင်အားရှိလာမယ်ဖြစ်တယ်ဆိုတော့နိုင်ငံတကာအတိုင်းဝန်လုံ့သိနေတာလည်းပဲလူထုကိုစာနာမှုအကူအညီပေးမယ်ပြီးတော့မှအဲ့ဒီအတိုက်ခံအများစုကိုပို့ပြီးအစိမ့်မြင့်လာအောင်သူတို့နိုင်ငံရေးအဖြစ်အစင်ပြင်ပြရမယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုစင်တော့ပို့ပြီးတော့ကောင်းမယ
်ဟိုတစ်ချိန်တည်းမှာပဲပြည်ရင်းစစ်မီးရလဲပို့ပြီးတော့ကျေပြန့်လာတယ်ဒါပေမဲ့စစ်ကောင်စီကတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီငင်းငင်းရဖို့အတွက်ကလည်းလှုပ်ဆောင်နေပါတယ်ဆရာအဲ့တော့ဒီပေါ်မှာဘယ်လောက်ထိအောင်မြင်နေပြီလို့ထင်ပါလဲ
ပြည်ရင်းစစ်ကတော့အချိန်မြင့်လာနေမှန်ပါတယ်ပြည်ရင်းစစ်ဟာရင်းနှုံးကသိပြင်းပြင်းထန်ထန်မရှိခဲ့ဘူးဆိုလိုက်ကောသိကိုဟာဖြစ်ပါတယ်မြို့ရဲဥတီအင်မတန်ညဉ့်ညံ့တဲ့ဆားပါတဲ့မြို့လေးဥစုနေလို့မရအောင်ဖြစ်လာပါပြီနောက်ပြီးမကွေးတို့စကိုင်းတို့ဆိုရင်လည်းရင်းနှုံးကပြည်ရင်းစစ်ပြင်းပြင်းထန်ထန်မရောက်ခဲ့တဲ့နေရာလေးဆိုတော့ပြည်ရင်းစစ်ကတော့ဆက်ပြီးတော့ဖြစ်နေမယ်စစ်ကောင်စီကလှုပ်ထားတဲ့တိုင်းရင်းသားနဲ့ညဉ့်ညံ့ရေးဆိုတာလည်းပဲတိုင်းရင်းသားတိုင်းကသဘောပေါက်တယ်ဒီစစ်တပ်နဲ့တော့ထာဝရသူတို့လူယူတဲ့အခွင့်အရေးနဲ့မှန်ကန်တဲ့ဒီမိုကရေစီဖက်ဒရယ်စနစ်မသွားနိုင်ဘူးဆိုတော့လူတိုင်းသဘောပေါက်ပါတယ်။သို့သော်သူတို့တချို့ကလက်ခံပြီးဆွေးနွေးရတာလို့ရတာသူတို့ဒေသအခြေအနေပေါ့သူတို့ဒေသရဲ့လူထုမျက်နှာကြည့်ရတာဘာညာလဲသူတို့ဒါနီပရီရဲ့အဖြစ်လုံနေလို့ပဲထင်ပါတယ်။တကယ်တော့သူတို့နှင်းတကာကယုံကြည်တယ်လို့မထင်ပါဘူး။ဆိုတော့တကယ်တော့အဲ့လိုတိုင်းရင်းသားတွေနဲ့ပြည်လဲမှုရဖို့တဲ့စစ်မှန်သောဒီမိုကရေစီအစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒါကတော့အထူးကြပါပဲ။
ရွေးကောက်ပွဲကျင်းပမယ်လို့တော့ပြောထားရလဲရှိပါတယ်အတီးကြတော့ဘယ်နေ့ဘယ်ရက်ဟိုကျင်းပမယ်ဆိုတော့တိတိကျကျတော့မသိရသေးပါဘူးဒါပေမဲ့ဒီလိုနိုင်ငံရေးအခြေအနေတွေကမတိမငြိမ်ဖြစ်နေပါတယ်ဒီပေါ်မှာရွေးကောက်ပွဲရဲ့အလားအလာကရောဘယ်လိုရှိနိုင်ပါလဲ
ဟုတ်ကဲ့တကယ်တော့ရွေးကောက်ပွဲကိုဖျက်ပြီးတော့အနာသိမ့်လာတာလေဆိုတော့သူတို့ကပြန်ပြီးရွေးကောက်ပွဲလုပ်မယ်ဆိုလိုက်ကတည်းက logic သိပြီးတော့ logical မဖြစ်တော့ဘူးသူတို့ရွေးကောက်ပွဲကိုဖျက်ခဲ့တာလေသူတို့လုပ်ပြီးတဲ့ရွေးကောက်ပွဲကအဲ့လောက်တည်းတရားမျှတပြီးတော့လွတ်လပ်လပ်ဖြစ်ပါမလားရွေးကောက်ပွဲတိုင်းမှာအ American beyond my own, you got Wema, that Nazi those who got tram let him take a yard. So I'm the man I only Makima who I had. Though I'm a man, I let him who I kill or in the rums, you got what they are, Nadar, Lola Musi, Bama, Vietnam, you, the love well of Jogi Garabe. So I will pep you through the lab, you are through a Giga Nangay, but you will pep like you on my gang. I roll around the Lumas, bro, the Loma Machina and that is our low library owner. Political temperature. ဒီကဘွယ်ဟာဘာခေါ်လဲ
ဖွဲ့စည်းပုံရဘလောက်သတ်မှတ်ထားလဲနားနှင်လာချောင်းနှင်လာဒါပြီးဒါပြည့်ပြည့်သွားပြီဆိုတော့အဲ့လိုပုံစံမျိုးနဲ့သူပို့ပြီးတော့အချိန်ဆွဲလာလို့ထင်တယ်လုံမဲ့ဆွင်းလဲပဲတကယ်တမ်းငါပြောသလိုပဲနိုင်ငံရေးအပူချိန်ပုံမြင့်လာပြီးတော့မြင်မဲ့မှုသာပို့ပြီးဥတီမဲ့လို့ထင်ပါတယ်ယူကရိန်းအရေးမှာကြတော့နိုင်ငံတကာရုရှားကိုဖိအားပေးဖို့နောက်ယူကရိန်းကိုလည်းအကူအညီတွေပေးဖို့အတွက်အားလုံးတစုတစ ตรัวเอาเปล่าที่บลูกันน่ะนี่พี่รอเซเซญีไนหมูญีญิงชันๆดิปัตตนาริปีเลยทวาผู้ด้วยกูเปล่าที่ปาวนลาနိုင်มาတယ်ဘလူကဏနေဝင်လာနိုင်တယ်လဲဒါပေမဲ့နောက်ဆုံးမေးချင်တာတစ်ခုอ่ะဟိုမြန်မာနိုင်ငံရဲ့ပฏิပခဟာပြည်လဲနိုင်ဖို့အတွက်အလံဝင်နေပါပြီလားအော်ဟုတ်ကဲ့ဒီတော့နှစ်ပိုင်းမှတ်ပိုင်းမှာတော့နောက်နိုင်ငံတွေက ကလာတမကကအကလုမာကလာမကမှအခုအဖြစ်နေရတာကလေရုရှားနောက်ပြီးတော့လုံခြုံရေးကောင်စီထဲမှာတရုတ်ရုရှားပါနေဘယ်လုံးမှမဖြစ်နိုင်ဘူးအိန္ဒိယကလည်းဟိုလိုဒီလိုလိုသူတို့ကပြတ်ပြတ်သားသားလုံးမရဘူးယူကရိန်းမှာလည်းဒီအခက်အခဲတွေ့ပါတယ်ဒါပေမဲ့ယူကရိန်းမှာကျတော့ကုလသမဂ္ဂကိုပြစ်ပယ်ပြီးတော့သက်ဆိုင်တဲ့နိုင်ငံသားသူတို့အုပ်စုတရားဖွဲ့ပြီးတော့ယူကရိန်းအရေးကိုဝင်လုပ်ရတာတွေ့ရပါတယ်ဆ
view lanyang prime so yin lo da a tha sia phit de lo tin ma de so lo myanmar nang ngae a la la blaw phit ma le so ta khu lo si yin crisis paw le crisis ko opportunity a phit nan le pyaung le nai ne so le yu sa le si ba de be lo a chin ni myo ma so lo so myanmar nang ngae crisis lo so le sa ga ma a khe khe danger le si ye opportunity le si ye an de ne အခွင့်အလမ်းဒါနှစ်ခုမှာအခွင့်အလမ်းဖြစ်တဲ့မိကိုရွေးနိုင်ရတော့အကောင်းဆုံးပါလို့ထင်ပါတယ်ဆိုတော့သွားပြောတဲ့နိုင်ငံတကာကဒီအတိုက်ခံတွေကိုအများကြီးပြင်မဲ့နိုင်ငံအဖြစ်သူတို့ကလည်းတုံတုံတိုက်တိုက်အများပူချက်ပြီးတော့လုပ်လာမယ်ဆိုရင်တော့အကောင်းဖြစ်ပါစီလို့ပဲမျှော်လင့်ရမှာပါအခုနေ့သက်အခါသမယမှာဒီလိုပဲမျှော်လင့်ဆုတောင်းရပါတယ်များစွာ
ဒီလေဘူပို့ဝေးသားတဲ့မြန်မာပြည်ပခအူကျော်စံတိုင်းအက်ဒီတာနဲ့ဆင်းရဲကမှာသုံးသပ်ခဲ့တာပါအခုတော့လူထုနဲ့ကြံပါရပါရင်သွေးမွေးခင်စကနေ6လအထိမိခင်တို့တမျိုးတဲ့တိုက်ကျွဲတင်တယ်အဲ့ဒီနောက်တော့ဖြည့်ဆက်စာပါကြွေးလို့ရပါပြီလို့အားရကြွမ်းကျင်သူတွေကဆိုပါတယ်ဒေါက်တာတန်းစောပြောပြပေးပါအောင်ခင်ဗျာ
ကျင်းတဲ့ကလေးတွေကိုမိခင်တို့တိုက်ကြွေးရဟာအကျိုးကျေးဇူးတွေအများကြီးရရှိစေတာပါမိခင်တို့တိုက်ကြွေးနိုင်အောင်ကြိုးစားကြဖို့လဲပညာရှင်တွေကဆင်ဆက်မပြတ်တိုက်တွန်းလို့ဆိုလျက်ရှိပါတယ်ကျင်းတဲ့ကလေးတွေကိုမိခင်စာရေးတဲ့ကမိခင်တို့တိုက်ကြွေးနိုင်ခဲ့မယ်ဆိုရင်ရရှိနိုင်တဲ့အကျိုးကျေးဇူးတွေအကြောင်းကိုအဟာရဆိုင်ရာထုတ်ပြစီရဝင်တူဖြစ်သူဒေါက်တာဆုမြတ်သစင်ကအခုလိုပြောပါတယ
ပိုကောင်းမယ်ပြီးတော့တို့ရဲ့ဒီအစာရေဦးလမ်းကြောင်းလည်းပိုပြီးတော့ကောင်းမယ်ဒါကြောင့်တို့ကကလေးကဘန်းနိုင်ရင်ချက်ဖြစ်တာတို့ဝက်ပြက်ဝက်ရှော့ဖြစ်တာတို့ဓမ္မတရားကြီးနှုတ်နေပါတယ်ဒီအကျိုးကျေးဇူးတွေရရှိနိုင်ပါတယ်ရှင
်အတိုင်းပင်ခံတောဖောင်းမီရဲ့အထူးကုဆရာဝန်ကြီးတူဖြစ်သူဒေါက်တာဝင်းဝင်းမင်းကလည်းမိခင်တို့တိုက်ကြွေးခြင်းရဲ့အကျိုးကျေးဇူးတွေအကြောင်းကိုအခုလိုရှင်းပြပါတယ
်မိခင်တို့တိုက်ကြွေးလိုက်ရင်မိခင်ရောကလေးရောပါအကျိုးရှိမှာနှစ်ယောက်စလုံးပါမိခင်မှာရမယ့်အကျိုးကျေးဇူးတွေကတော့လောလောဆယ်တအိမ်ဝက်မယ်ပေါ့နော်သွေးစင်တာကိုဝင်ဝေးပြီးသားမှာထွက်တဲ့သွေးပေါ့အဲ့သွေးစင်တာရော့ရမယ်နောက်ပြည့်အခါကျတော့တအိမ်ပိုဝက်မယ်နောက်ပြီးတော့ကျန်းမာရေးလည်းပိုကောင်းမယ် แล้วพี่ก็ทําไมบ่ก็เลยซะตุ้ยเส้นเนี่ยတော့อนิมยามสิว่าตุ้ยอาเนี่ยยอกาฤาไม่ใช่နိုင်หูแล้วมิเกเนี่ยคลีก็อะแทชเมนต์ยามเลยคลีเอตรกะยอกาฤากากวนเมแล้วอาหารอูตุเปียวอ่ะอลนเปียวอ่ะอาหารยาอยากเมแล้วพี่ก็ยะทะเบียดโจจองกางเนี่ยเฉ็ดเนี่ยတော့โหเลวกูแล้วป่ะเนาะอลเวลกูยาเลยเนาะเฉิงคามซ้ําอูปะสันกุนาฤาตะตาเมมิเกเลยสรว่ามิเกมิปิตาอ๋อเนาะมิเกเนโชเลโหไต้ไปบา
ตาตะมี้တွေကိုချစ်ရင်မိခင်တို့ချို့ကိုအပြည့်အဝပဲတိုက်ကြည့်ပါလို့မှာကြားချင်ပါတယ်ရှင်အကြောင်းအမျိုးမျိုးကြောင့်မိခင်တို့မတိုက်ကြည့်နိုင်မဲ့နှုတ်ဟုတ်တိုက်ကြည့်နေရတဲ့မိခင်တွေလည်းရှိပါတယ်နှုတ်ဟုဟာအားတက်များစွာပါဝင်နေဆိုပေမဲ့ဘာဝအတိုင်းရှိနေတဲ့မိခင်တို့လို့တော့အကျိုးအနေနဲ့အားလုံးပါရှိနိုင်မှာမဟုတ်ပါဘူးမိခင်တွေအနေနဲ့မိမိတို့ရဲ့ရှင်သင်ငယ်လေးတွေကိုမိခင်တို့
ဘူးမှာပါဝင်တဲ့ကဲလိုပမာဏတော့တူတူပဲပေါ့နော်ဒီတအောင်စားခြင်းရှင်ကြည့်လိုက်မယ်ဆိုရင်ဒါပေမဲ့သူကမိခင်တို့မှာပါတဲ့အသားတက်နဲ့ကစီတက်နဲ့အစီတက်တွေအကြောင်းကလေးအတွက်သူကအတိအကျပမာဏတိုင်းပါပေါ့နော်ဒီဘက်ကနိုဘူးတွေမှာကြာတော့ပိုနေရာလေးရှိတယ်လူနေရာလေးလည်းရှိတယ်နောက်ခုနကပြောသွားတယ်ကိုခန်းစွားတက်တရားဆိုရင်နိုဘူးမှာပါလိမ့်မရှိဒီတော့သူကမိခင်တို့တိုက်တဲ့ကလေးတယောက်နဲ့နိုဘူးတိုက်တဲ့ကလေးတယောက်ရှင်လိုက်ရင်သူကမိခင်တို့တိုက်တဲ့ကလေးကတော့ပို့ပြီးတော့ဒီကိုခန်းစွားပို့ကောင်းတယ်ပေါ့နော်ဒီရောဂါဖြစ်နေလို့ပို့နေတာကိုတွေ့ရပါတယ
်ရင်းနှီးကလေးတွေကိုအသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကြွေးကြရမှာပါအသက်6လကျော်လာပြီဆိုရင်တော့ရင်းနှီးကလေးရဲ့အခြေအနေပေါ်မူတည်ပြီးဖြစ်စစ်စာကြည့်ဖို့လွယ်လန်းနိုင်ပါတယ်ရင်းနှီးကလေးတွေကိုဘယ်အချိန်မှစပြီးတော့ဖြစ်စစ်စာကြည့်တင်နေဆိုတာနဲ့ဖြစ်စစ်စာကြည့်ဖို့နောက်ကျခဲ့မယ်ဆိုရင်ဘလို့နောက်ဆက်တွဲတွေကြုံရနိုင်တယ်ဆိုတာတွေကိုဒေါက်တာဆွေမြတ်သစင်ကအခုလိုရှင်းပြပါပါတယ
်ဖြစ်စစ်စာတော့ကလေးအသက်6လမှာစပြီးတော့ကြွေးရမယ်လို့ဒီ WHO ကလည်းပြောထားပါတော့။သူကဒီ6လရွယ်မှာကလေးတွေကသူကစပြီးတော့အစာကောင်းကောင်းမြင်တတ်တဲ့ဒီဟိုစွိုင်းလေးရလာပေါ့ဒီတော့သူကကလေးတွေကို6လကနေစပြီးတော့ဖြစ်စစ်စာကြည့်တင်ပါတယ်တကယ်လို့ကြွေးတာနောက်ကျသွားခဲ့ရင်တော့မိခင်မျိုးတွေမှာမပါတဲ့ဒါမှမဟုတ်မဲသွားတဲ့တချို့အာဟာရလေးတွေကကလေးကဒီဖြစ်စစ်စာမစားရင်မရနိုင်တော့ဘူးပေါ့နော်အဲဒါဆိုတော့ကလေးနည်းနည်းညှက်တာပေါင်မပြေတာအစာရဖြစ်လာတတ်ပါတယ်ဒါကြောင့်6လရွယ်စပြီးဖြစ်စစ်စာကြည့်တင်ပါရှင
်မိခင်တို့ကလေးအသက်6လကျော်ရင်ရောတိုက်ကြွေးတင်ပါသလားအသက်ဘလောက်ရောက်တဲ့အထိမိခင်တို့တိုက်ကြွေးလို့ရတယ်ဆိုတာကိုဒေါက်တာဆွေမြတ်သစင်ကအခုလိုရှင်းပြပါပါတယ
်ဝေးစားကနေ6လအထိကတော့မိခင်တို့တမျိုးနဲ့တိုက်တင်တယ်ပေါ့နော်6လပြည့်ပြီးတော့ပြီဆိုတော့နောက်နှစ်နှစ်အရွယ်လောက်ထိမိခင်တို့တိုက်လို့ရပါရှင်မိခင်တို့တိုက်ချင်အောင်ပေါ့နော်ဒီမိခင်ရောကလေးအတွက်ပါကောက်စာကျိုးရှိနိုင်ပါတယ်မိခင်တွေမှာဆိုရင်လည်းကလေးနဲ့ပို့ပြီးတော့ဒါချစ်ခင်တင်တာမှုတွေတိုးပွားနိုင်တယ်ကလေးမှာဆိုရင်လည်းဒီကျမ်းမာရေးဒီဆွမ်းပကားရေးကျူးကျေးစုအများကြီးရရှိနိုင်တာကြောင့်မိခင်တို့ဝေးစားကနေ6လအထိတမျိုးနဲ့ပဲတိုက်ကြွေးမှုအကျဉ်းပြုချင်ပါတယ်ရှင
်ယနေ့ကလေးတွေကိုမိခါစာအရွယ်ကနေ6လအရွယ်အထိမိခင်တို့တမျိုးနဲ့တိုက်ကြွေးတင်ပြီးအသက်6လကျော်လာရင်လည်းဖြစ်ဆက်စာလေးနဲ့အတူမိခင်တို့ကိုဆက်လက်တိုက်ကြွေးလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျေးဇူးပ
ါမိခင်တို့အရေးပါပုံကိုဒေါက်တာသန့်စောလူလူနဲ့ကြံပိုင်မှာပြောပြခဲ့တာပါအခုတော့အာကစားကဏ္ဍပါဘာစီလိုနာသင်ဟာတိုင်းရှုပ်တော်ပုံမှာအပြစ်မရှိပဲဆွဆွဲခံရတယ်လို့ဘာစီလိုနာသင်ဥက္ကဋ္ဌကပြောလိုက်ပါတယ်။နောက်ဘရာဇီးနောက်တန်းလူဒန်နီအက်ဖ်ကအမျိုးသမီးတူကသူ့ကိုတရားစွဲထားတာကိုတရားအုံးမှာပြန်ပြောင်းထပ်ဆွဲခဲ့ပါတယ်။အခုလိုအားကစားသတင်းတွေကိုခွေရနိုင်ပြပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါဗျာ။ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဘာစလိုနာသင်ဟာဒိုင်ရှုပ်တော်ပုံကိစ္စမှာဘာပြစ်မှုမှကျူးလွန်ထားတာမရှိဘူးလို့ဘာစလိုနာသင်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဘာစလိုနာသင်ဟာဒိုင်ကော်မတီဒုဥက္ကဋ္ဌပိုင်တဲ့ကော်မတီကိုငွေပေးတဲ့ကိစ္စဟာဤစနစ်ပိုင်းဆိုင်ရာအကြံပေးတဲ့ကိစ္စတွေအတွက်ပေးခဲ့တာဖြစ်ပြီးတော့ဒိုင်နေရဲ့မျက်နှာသာဘေးမှုကိုရဖို့အတွက်ပေးတာမဟုတ်ဘူးလို့ဘာစလိုနာအသင်းဥက္ကဋ္ဌဂျွန်လပေါ်တာကတနင်္လာနေ့ကထွက်ဆိုခဲ့ပါတယ်
။ Al Football Club Barcelona no ha realizat mai
ဘာစီလိုနာအသင်းအနေနဲ့ပွဲတွေမှာဒိုင်တွေရဲ့မျက်နှာသာပေးမှုဗက်လိုက်မှုတွေကိုယူပြီးတော့ပွဲရလဒ်ကိုပြောင်းလဲဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာမျိုးဘယ်တော့ကမှမလုပ်ခဲ့ပါဘူးကျွန်တော်ထပ်ပြောပါမယ်ဘာစီလိုနာအသင်းအနေနဲ့ဒါမျိုးဘယ်တော့ကမှမလုပ်ခဲ့ပါဘူ
းဘာစီလိုနာအသင်းထဲမှာလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့ဒီမှာလည်းဘာမှအမှားရလုပ်ထားတာမတွေ့ကြောင်းအခုလိုဒီအမှုဖြစ်လာတာဟာဘာစီလိုနာအသင်းကိုတိုက်ခါချဖို့အတွက်လုပ်တာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်။ဒါပြန်လာလီကာဥက္ကဋ္ဌဟာဗီယာတန်ဗစ်ဟာလည်းဘာစီလိုနာအသင်းရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ကြိုးစားနေတယ်လို့ဆွဆွဲလိုက်သလိုဒီမှုမှာတေလိုဘက်ကပါလာတဲ့သူတို့ရဲ့ပြိုင်ပွဲကြီးရီယယ်မက်ဒရစ်အသင်းဟာလည်း တမိုင်းကြောင်းအရဒိုင်နီရဲ့မျက်နှာသာပေးခြင်းကိုခံခဲ့ရတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဘာစလိုနာဘက်ကအခုလိုဆွဆွလိုက်တဲ့ပုံမှာလာလီဂါဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိပေမဲ့လည်းနဂရာရဲ့အမှုကိစ္စကိုတော့တင့်တော်တဲ့အာနာပိုင်းတွေစီကနေပြီးတော့စုံစမ်းဆွဆွရတဲ့အပြေအဝလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။ဘာစလိုနာသင်းဟာ2000ခုနှစ်ကနေ2018ခုနှစ်အတွင်းမှာဒိုင်ကော်မတီဒူဥက္ကဋ္ဌနဂရာရဲ့ကုမ္ပဏီကိုနည်းနည်းပိုင်းဆိုင်ရာအကြံဉာဏ်တွေရဖို့အတွက်ဆိုပြီးတော့ Euro 9.3 သန်းပေးခဲ့တာပါဒီကိစ္စကိုစစ်ဆေးဖို့ဘာစလိုနာတရားရုံးဘက်ကလက်ခံခဲ့သလို UEFA ဥရောပဘောလုံးဖွဲ့ချုပ်ကလည်းတရားဝင်စုံစမ်းတာတွေလုပ်နေပါတယ်လဘော်တော်ကတော့ UEFA အနေနဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမျှမျှတတလုပ်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာနောက်တစ်ပေါ်လုံးသတင်းတစ်ခုကတော့လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့တရားစွဲခံထားတဲ့ဘရဇိုးနောက်တန်းလူဒန်နီအယ်ဗတ်ကသူ့အနေနဲ့သူ့ကိုဆွဆဲခဲ့တဲ့အမျိုးသမီးနဲ့နှစ်ဦးသဘောတူလိမ်ဆက်ဆံခဲ့တာဖြစ်တဲ့ဆိုပြီးတော့တတင်းလာနေကပြောလိုက်ပါတယ်ဒန်နီအယ်ဗတ်ဟာဘာစလိုနာမြို့ကညာကလပ်တစ်ခုမှာအမျိုးသမီးတဦးကိုလိမ်ပိုင်းဆိုင်ရာအရစော်ကားနှောက်ယှက်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့စပိန်တရားရုံးကသူ့ကိုအမှန်ကန်မပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်အစောပိုင်းတုန်းကတော့ဒန်နီအယ်ဗတ်ကသူ့အနေနဲ့အဲ့ဒီမျိုးသမီးကိုမသိသလိုသူ့ကိုဆွဆွဲတာနဲ့ပတ်သက်ပြီးတော့လဲသူ့ဘက်ကတစုံတရာချူးလွန်ခဲ့တာမရှိဘူးဆိုပြီးတော့ငြင်းဆိုခဲ့ပါသေးတယ်။ဒါမဲ့လည်းအခုတော့ဒန်နီယယ်ဘော့စ်ကိုတိုင်တောင်းဆိုပြီးတော့ဒီဖြစ်ပျက်ကိုတရားရုံးမှာပြန်ပြောင်းပြီးတော့ထွက်ဆိုခဲ့တာပါ။ဒန်နီယယ်ဘော့စ်ကသူနဲ့အဲ့ဒီအမျိုးသမီးတို့ညာကလပ်ရဲ့အင်တာထဲမှာနှစ်ဦးသဘောတူလိန်ဆက်ဆံခဲ့ကြပြီးတော့အဲ့ဒီအမျိုးသမီးကလည်းသူ့ကိုမလုပ်ဖို့တားတာငြင်းဆန်တာမရှိဘူးလို့တရားသူကြီးတွေကိုထွက်ဆိုခဲ့ရဆိုပြီးတော့သူ့ရဲ့ရှေ့နေကကြေညာချက်ထဲမှာပြောထားပါတယ်။ဒါရီယာဘတ်ကတော့သူ့အနေနဲ့အစောပိုင်းတုန်းကတော့မကျူးလွန်ခဲ့ဘူးလို့ထွက်ဆိုခဲ့တာဟာသူ့ရဲ့အိမ်တော်ရေးကိုမထိခိုက်စေချင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ။နောက်တစ်ပတ်လုံးသတင်းလေးမှာတော့ Manchester United အသင်းကအာဂျင်တီးနားနောက်တန်းလူ Lisandro Martinez ဟာခြေချောင်းရိုးကျိုးသွားတာကြောင့်ဒီဘောလုံးရသည့်အကုန်ကြီးကစားနိုင်တော့မှာမဟုတ်ပါဘူး။ Martinez ဟာပြီးခဲ့တဲ့ပတ်ကဆော်ဘီနဲ့ကစားခဲ့တဲ့ Europa League ပြိုင်ပွဲမှာတရားရပြီးတော့ညာဘက်ခြေချောင်းရိုးတွေကျိုးသွားခဲ့တာဖြစ်တယ်လို့မန်ယူသင်းကကြေညာပါတယ်။ဒါကြောင့်သူဟာဒီဘောလုံးရသည့်ကုန်တဲ့အထိဆက်ကစားနိုင်တော့မှာမဟုတ်ပဲအနားယူရမှာဖြစ်ပါတယ်။အာရီနာနောက်တန်းလူမာတီနက်စာဒီနှစ်ဘောလုံးရသည့်မှာမန်ယူသင်းရဲ့အဓိကကစားသမားတူဖြစ်ပြီးတော့အခုလိုဘောလုံးရသည့်ကုန်အထိမကစားနိုင်တော့တဲ့အတွက်ဒါကမန်ယူသင်းအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။အီတလီဘက်မှာတော့အီတလီနဲ့လာဇီယိုတိုက်စစ်မှုဂျီရိုအီမိုဘီလေဟာရောမမြို့မှာယင်တိုက်မှုဖြစ်ပြီးတော့နိုင်ရိုးတချောင်းကျိုးသွားခဲ့ပါတယ်။အီမိုဘီလေရဲ့ကားဟာဧပြီလ16ရက်နေ့မနက်ပိုင်းကရောမမြို့မှာသွားနေတော့တိုက်မိခဲ့တာဖြစ်ပါတယ်။ဒီယင်တိုက်မှုကြောင့်အီမိုဘီလေရဲ့ညာဘက်ဆက်တချောင်းမြောက်နိုင်ရိုးကျိုးပြီးတော့ခါးစင်ရိုးတွေနာသွားတယ်လို့လည်းလာဇီယိုအသင်းကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။မိုက်ကမ်ဘာမှာတော့ FIFA အမျိုးသမီးကမ္ဘာဖလားဆုဖလားကြီးကိုဒီရောမြို့မှာပြသခဲ့ပါတယ်။ညောင်မျိုးကမန်ဟတ်တန်အရက်က Summit 1 Vanderbilt ဆိုတဲ့မူးမြော်တိုက်အဆောက်အုံကြီးရဲ့62ထပ်မှာဒီကမ္ဘာဖလားကြီးကိုပြသခဲ့တာပါ FIFA ဒီအမျိုးသမီးကမ္ဘာဖလားဟာအမြင့်တပေကွဲကျော်ရှိပြီးတော့၄ချိန်အားဖြင့်လဲ 4.6 ကီလိုဂရမ်ရှိပြီးတော့1998ခုနှစ်ကဒီဇိုင်းဆွဲပြီးတော့လုပ်ခဲ့တာဖြစ်ပါတယ် FIFA အမျိုးသမီးကမ္ဘာဖလားကိုတော့အခုနှစ်မှာတော့ Australia နဲ့ New Zealand နိုင်ငံတွေကအင်ရှင်အဖြစ်ပူးတွဲကျင်းပမှာဖြစ်ပြီးတော့ဒီကမ္ဘာဖလားတိုင်းငံမှာကမ္ဘာတဝမ်းကခြေစစ်ပွဲအောင်တဲ့နိုင်ငံ32နိုင်ငံကိုလှည့်လည်ပြသသွားမှာလည်းဖြစ်ပါတယ်။ဒီကမ္ဘာဖလားကိုတော့လူတိုင်းကန်ကွက်ရတာမဟုတ်ပဲကမ္ဘာဖလားအနိုင်ရဘူးတဲ့သူတွေနဲ့နိုင်ငံခေါင်းဆောင်တွေပဲကန်ကွက်ရှိတာလို့ဆိုပါတယ်။အမေရိကန်သင်းဟာ2015နဲ့2019ကမ္ဘာဖလားတွေမှာနှစ်ကြိမ်ဆက်ဘူဆွဲထားပြီးတော့ဒီဒီကြိမ်မှာလည်းဘူဆွဲဖို့ရည်ပန်းစားနေတာကြောင့်3ကြိမ်ဆက်ဘူဆွဲဖို့လည်းမျှော်လင့်နေကြပါတယ်။
I think the US team has a really good chance. I mean, obviously they're ranked number 1 in FIFA rankings. They are still the team to beat. They're trying to do
American team နေနဲ့ဘိုးဆွဲဖို့အခွင့်အလမ်းကောင်းတွေရှိပါတယ်။သူတို့ဟာ FIFA ကမ္ဘာအဆင့်တက်ဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးအသင်းပါ။ပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါ။ဘယ်အသင်းမှမလုံနိုင်သေးတဲ့ကမ္ဘာဖလားကို၃ချိန်ဆက်တိုက်ရဖို့ကြိုးပမ်းနေပါတယ်။ဆိုတော့သူတို့မှာရည်မှန်းချက်ကြီးကြီးမားမားရှိပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့ Australia နဲ့ New Zealand နိုင်ငံတွေမှာလာမဲ့ဇူလိုင်လ20ရက်နေ့ကနေ August လ20ရက်နေ့အထိကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကဘက်ကနောက်ထပ်အားကောင်းသတင်းတစ်ခုမှာတော့ဒီကမ္ဘာကျော်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောကစားတဲ့ဖနက်ကိုကမ္ဘာစံငင်တင်ဈေးအမေရိကန်ဒေါ်လာ 2.2 သန်းနဲ့လီလန်တင်ရောင်းချလိုက်ပါတယ်။ဒီဖနက်ကိုတော့မိုက်ကယ်ဂျော်ဒန်ကသူနောက်ဆုံးအကြိမ် NBA ချန်ပီယံဖြစ်ခဲ့တဲ့ Final ပွဲမှာဝှက်ခဲ့တာဖြစ်တယ်လို့ဆိုသပြီးလီလန်ဌာနက Brian Mochel ကပြောပါတယ်။
these shoes were worn in game 2 of the 1998 NBA finals. And he, you know, he won that game. He scored 37
points. ဒီဖနက်က 1998 ခုနှစ်က NBA basketball final ဒုတိယပွဲမှာ Michael Jordan စီးခဲ့တာပါ ဒီပွဲမှာသူတို့နိုင်ပြီး Michael Jordan ကလည်း 38 မှတ်ရအောင်လုပ်ခဲ့ပါတယ်ဒီဖနက်ဟာအသစ်နီးပါးအခြေအနေမှာရှိပြီးတော့ငွေမယောင်နဲ့ထိုးထားတဲ့ Michael Jordan ရဲ့လက်မှတ်လည်းပါပါတယ်
Michael Jordan ဟာ Chicago Bulls အသင်းနဲ့အတူ NBA Championship ကို1991, 92, 93, 96, 98နဲ့98ခုနှစ်တွေမှာ6ကြိမ်ရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အလုံးအနာရချခဲ့ကြလိမ့်မယ်လို့မျှော်လင့်ပါတယ်။အခုလို့အားကစားကဏ္ဍပါဝင်ပတ်စင်ကဏ္ဍတွေပြီးမှာတော့Few American တန်ရဲ့ပုံရုညနောက်ဆုံးရထိတ်တန်းသတင်းအချင်းချုပ်ကိုကိုခမောင်စုံမင်းတလှပြပြပေးပါအောင်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကချမှတ်ထားတဲ့အမှု9ခုနဲ့ပတ်သက်တဲ့အမိန့်တွေအတွေ့ပြင်ဆင်မှုတက်တဲ့အပေါ်လာမယ့် AB လကုံမိုင်းလောက်မှာအပြည့်အစုံအမိန့်ချမှတ်သွားမယ်လို့တရားရုံးဘက်ကဆုံးဖြတ်လိုက်ပါတယ်။ဒီအမှုတွေရဲ့ပြင်ဆင်ချက်ကိုတရားရုံးဘက်ကလက်ခံမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့အမှုတွေကနေကွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းပဲဒေါအောင်ဆန်းစုကြည်အနေနဲ့ချမှတ်ထားတဲ့ဖြစ်တံတွေကိုဆက်လက်ကြားခံရမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘူဘန်ကနောက်ထပ်အတွုံုံတက်လာနိုင်တယ်လို့ခန့်မှန်းချက်တွေကြောင့်အာရှဈေးကွက်မှာဒီနေ့ကျင်းနီဈေးတွေပြန်ကျသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိန်းဂဏန်းတွေအရလုပ်ငန်းတွေပြန်အားကောင်းလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်နဲ့မနေ့ကဝါယာထဲမှာနန်းကျိုးအဖြစ်ထဲတဲ့ဂျင်းဤတပ်ထုတွေအနှဲငယ်ဈေးတက်ခဲ့ပါတယ်မြန်မာနိုင်ငံဘက်ကတန်ဖြူကုန်ကျန်းတင်ပို့တာလျော့သွားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်စောစောပိုင်းရက်တွေကဈေးတက်ခဲ့တာတွေလည်းအခုတော့ပြန်ငြိမ်သွားပြီလို့နိုင်ငံတကာကုန်သွယ်ရေးစီးရင်တွေကရိုက်တာသတင်းမှဖော်ပြထားပါတယ်မြန်မာပြည်ဘက်က UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကသူတို့ချင်းထိန်းချုပ်ထားတဲ့နယ်မြေအတွင်းတန်ဖြူထုတ်လုပ်မှုတွေလာမယ့်ဩဂုတ်လမှာရပ်ဆိုင်မယ်လို့တနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်ကမ္ဘာတန်ဖြူဈေးကွက်ကိုရိုက်ခတ်ခဲ့ပါတယ်ခင်ဗျာရုရှားတပ်တွေကယူကရိန်းနိုင်ငံမှာအရက်သားတွေအပေါ်ကြဲကြဲပြန့်ပြန့်တိုက်ခိုက်လာခဲ့ရင်ယူကရိန်းအပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စီးပွားရေးအထောက်ပံ့တွေပေးနေတာတင်သာမကတခြားအကူအညီတွေကိုလည်းတိုးချဲ့ပြီးပေးကောင်းပေးမယ်လို့တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုကအင်ကာနေကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်အရင်ကယူကရိန်းအပေါ်လက်နက်ခရမ်းတွေထောက်ပံ့ဖို့ညှဉ်းဆဲခဲ့တဲ့ရည်တည်ချက်ကိုပြောင်းလဲဖို့ပထမဦးဆုံးအချက်ပြလိုက်တာလည်းဖြစ်ပါတယ်။1950ခုနှစ်ကနေ1953အထိဖြစ်ပွားခဲ့တဲ့ကိုရီးယားကျွန်းဆွယ်စစ်ပွဲအတွင်းကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်ကိုရီးယားဘက်ကနေကူညီခဲ့တယ်လို့မျိုးမိမိတို့အစိုးရအနေနဲ့လည်းယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ကာကွယ်ရေးကိုဘယ်လိုကူညီရမယ်ဆိုတာနီးလန်းရှာနေပါတယ်လို့ပြောဆိုလိုက်ပါတယ်ဆူဒန်နိုင်ငံမှာ24နာရီကြာအပြစ်ခတ်ရစရေးကိုလှစ်လူရှုပြီးနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကြာကာတွန်မြို့တော်ကလမ်းမရီပေါ်မှာပုံသူနေကတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ကာတွန်မြို့လယ်မှာရှိတဲ့ကာကွယ်ဝင်ကြီးဌာနနဲ့နိုင်ငံတကာလေဆိပ်တဝိုက်မှာနှစ်ဖက်လက်နက်ကင်အုပ်စုကြီးတွေရဲ့တိုက်ခိုက်မှုတွေကြောင့်တနတ်တန်တွေကြီးမားတဲ့ပေါက်ကွဲတန်တွေပေါ်ထွက်လာပြီးလမ်းမရီပေါ်မှာတော့လူသူအသွားအလာကင်းမဲ့နေပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းအော်ဒက်ဆာဒေသမှာရုရှားရဲ့ညဘက်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေရှိနေတာကြောင့်ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားဒရုန်းတွေရဲ့တိုက်ခိုက်မှုကြောင့်အခြေခံအဆောက်အုံတစ်ခုမီးလောင်ခဲ့ပေမဲ့လူသေးဆုံးမှုမရှိဘူးလို့လည်းယူကရိန်းစစ်တပ်ကပြောဆိုပါတယ်ခင်ဗျာ
။ကျေးဇူးပါကိုခင်မောင်ဆုမရေဗိုလ်ရုညအတွက်ဒီ VO ရဲ့သတင်းအစီအစဉ်တွေအားလုံးကတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်အစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနိုင်ငယ်နဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.